Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေဗျာ VOA American တန်ရဲ့2025ခုနှစ်ဖေဖော်ဝါရီလ6ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးတဲ့ဒီအစီအစဉ်ရဲ့ပထမပိုင်းနာရီဝက်ကိုလိုင်းဒိုမီတာ25 30နဲ့40တို့ကနေဖမ်းယူနားဆင်နိုင်တယ်လို့တနားရီစာအစီအစဉ်တစ်ခုလုံးကိုတော့ဂျိုးဒုဆလောင်းကနေဖမ်းယူတည်ရှိနိုင်ပါတယ် Facebook နဲ့ YouTube ကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေတာပါကျွန်တော်ကတော့စံကြောပါ
စီပီပခရီဖြစ်နေတဲ့ဂါဇာကမ်းမြောင်ကိုအမေရိကန်ကပိုင်လို့တယ်လို့သမ္မတထရန့်ရဲ့ပြောဆိုမှုအပေါ်မဟာမိတ်တွေရောပြိုင်ဘက်တွေကပါပြစ်တင်ရှုတ်ချလိုက်ပါတယ်။အထောက်ထားမဲ့ရွှေပြောင်းတချို့ကိုအမေရိကန်ကဂွာတာနာမိုအချင်းထောင်မှာထိမ့်သိမ်းလိုက်ပါတယ်။အမေရိကန်ကိုအထောက်ထားမဲ့ဝင်ရောက်လာတဲ့အိန္ဒိယနိုင်ငံသားတွေကိုထာနေပြန်ပို့ပါတယ်။
မြန်မာနိုင်ငံလိုတရုတ်ဩဇာလွှမ်းမိုးမှုကြီးထွားလာနေတဲ့နိုင်ငံတွေမှာဘာသာရေးလွတ်လပ်ခွင့်တိုက်ခိုက်ခံရတဲ့အခြေအနေတွေကိုသမ္မတထရန့်အဆိုရကိုတင်ပြထားတဲ့သတင်းမြန်မာနိုင်ငံတွင်းလက်ရှိဖြစ်ပျက်နေတဲ့အခြေအနေတွေအပေါ်ဂျပန်နိုင်ငံအနေနဲ့အလွန်စိုးရိမ်ပြီးမြန်မာပြည်ဒီမိုကရေစီအပြောင်းအလဲအတွက်နီးလန်းရှာကြံလှုပ်ဆောင်သွားမယ်လို့ဂျပန်နိုင်ငံခြားရေးဝန်ကြီးဌာနကပြောတဲ့သတင်းစာရတွေနဲ့အတူအပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးသွားပါမယ်အခုအရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုနန်းလောင်ကပြောပြပေးပါမယ်
စီရေပဋိပက္ခရေဖြစ်နေတဲ့ဂါဇာကမ်းမြောင်ဒေသကိုအမေရိကန်ကပိုင်ဆိုင်လို့ကြောင်းသမ္မတဒေါ်နယ်ထရမ့်ရဲ့ပြောဆိုမှုအပေါ်အမေရိကန်မဟာမိတ်တွေရောပြိုင်ဖက်နိုင်ငံတွေကပါဖုတ်ထုတ်နေကပြစ်တင်ရှုံချလိုက်ကြပါတယ်။ပါလက်စတိုင်းပြည်သူနှစ်တန်းလောက်ကိုအခြားတိုင်းပြည်တွေစီရွှေ့ပြောင်းပြီးတော့ဂါဇာကိုအရှိအလဲပိုင်းဒေသရဲ့အပန်းဖြေဒေသအဖြစ်ပြောင်းလဲပစ်လို့တယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေသန်ယာဟူနဲ့အင်ပီရိုမှာပူရဲချင်းပါတဲ့အင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာသမ္မတထရမ့်ကပြောဆိုခဲ့တာပါ။တချိန်ကနယူးယောက်အင်ချမ်းမြေလုပ်ငန်းရှင်ကြီးဖြစ်တဲ့ထရမ့်ရဲ့ပြောဆိုချက်ကိုလက်မခံဆန့်ကျင်ကန့်ကွက်ကြတာပါ။ Israel Palestine နှစ်နိုင်ငံရှင်တွဲနေထိုင်ရေးမှုကို Britain တရုတ် Germany Ireland Russia နဲ့ Spain နိုင်ငံတို့ကခြောက်ခံထားတာဖြစ်ပါတယ်။ဆဲဆူနဲ့နဲ့ချီပေါ်ပေါက်နေတဲ့အရှိအလဲပိုင်းစစ်ပွဲတွေနဲ့ပဋိပက္ခတွေအဆုံးသတ်သွားအောင်ရည်ရွယ်တဲ့နှစ်နိုင်ငံရှင်တွဲနေထိုင်ရေးမှုကို Israel ဝန်ကြီးချုပ် Netanyahu ရဲ့အစိုးရအဖွဲ့ကဆန့်ကျင်ထားတာဖြစ်ပေမဲ့အဲ့ဒီမူဝါဒကို American ကလည်းတာရှည်ခြောက်ခံထားတာပါ။အရှေ့အလယ်ပိုင်းရဲ့အရေးပါတဲ့ရေနံထုတ်နိုင်ငံလည်းဖြစ်အမေရိကန်မဟာမိတ်လည်းဖြစ်တဲ့ဆော်ရီအာရေဗျာကလွတ်လပ်တဲ့ပါလက်စတိုင်းနိုင်ငံဖြစ်လာရေးတောင်းဆိုချက်တွေဟာမငြိမ်းမငြိုင်ခိုင်မာတဲ့ရည်သည့်ချက်ဖြစ်တယ်လို့ချက်ချင်းပဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အမေရိကန်နဲ့ကွာဒီမာလာနှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုခိုင်မာအားကောင်းရင်အတွက်နိုင်ငံကြားအချက်အပန့်နောက်အခြေခံအဆောက်အုံဆိုင်ရာစီမံကိန်းတွေနဲ့ကွာဒီမာလာနိုင်ငံကို၆ပတ်မဲ့အစီအစဉ်ကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးမာကိုရူဘီယိုကပို့ထူးနေမှာကြေညာခဲ့ပါတယ်။ကွာတီမာလာနဲ့အမေရိကန်စစ်ဘက်အင်ဂျင်နီယာတပ်ဖွဲ့ကြားပူပေါင်းဆောင်ရွက်မှုကိုနိုင်ငံခြားရေးဝန်ကြီးဌာနကအပြည့်အဝပူပေါင်းဆောင်ရွက်မဲ့ထောက်ခံချက်ကိုလက်မှတ်ရေးထိုးခဲ့ကြောင်းနိုင်ငံခြားရေးဝန်ကြီးရိုပီယိုကကွာတီမာလာသမ္မတဘာနန်ဒိုအဗယ်လိုနဲ့အတူပူရဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်မဟုတ်အမေရိကနိုင်ငံတစ်ခုဖြစ်တဲ့ကွာတီမာလာနိုင်ငံမှာစီးပွားရေးအခွင့်အလမ်းတွေတိုးလာပြီးတော့ဒေသရင်းကုန်သွယ်ရေးအချက်အချာဖြစ်လာစေရတဲ့အတွက်အဝေးပြေးလှမ်းတဲ့ရထားလမ်းချိတ်ဆက်မှုတွေနဲ့အတူစိတ်ကမ်းတင်တစ်ခုကိုတိုးချဲ့ဖို့အခုလိုဆောင်ရွက်တာကရည်ရွယ်တာဖြစ်ပါတယ်ဒါအပြင်ကွာတီမာလာနဲ့အမေရိကန်ကြားမှာလည်းရွှေပြောင်းအခြေကျသူများဆိုင်ရာသဘောတူညီချက်ရရှိခဲ့ပြီးတော့အမေရိကန်ကနေထားနေပြန်ပို့တဲ့ရွှေပြောင်းတွေတင်ဆောင်လာမဲ့လေရင်ခီးစင်တွေကိုပို့ပြီးတော့လက်ခံမယ်လို့လည်းကွာတီမာလာသမ္မတကသတင်းစာရှင်းလင်းပွဲမှာကြေညာပါတယ်ကမ္ဘာတစ်ဝှမ်းမှာရှိတဲ့အမေရိကန်နိုင်ငံကဖွံ့ဖြိုးရေးအေဂျင်စီ USA ကဝန်ထမ်းအားလုံးနီပါရီရဲ့လုပ်ငန်းတွေရပ်ဆိုင်းလိုက်ပြီဖြစ်ကြောင်းသမ္မတထရမ့်အစိုးရကအင်ကာနေမှာပြောပါတယ်နှစ်ပေါင်း60ကျော်ဆောင်လာတဲ့ USAID ရဲ့ငံမုတ်ခေါမမုတ်တက်ဖြည့်ရေးပညာရေးထောက်ပံ့မှုနဲ့ကယောဂါအဆုံးသတ်ရေးဆောင်ရွက်ချက်တွေအဆုံးသတ်သွားတာလည်းဖြစ်ပါတယ် USA ဝန်ထမ်းတွေကို Trump အစိုးရကအီးမေးလ်တွေနဲ့အသိပေးအကြောင်းကြားလာလာဖြစ်တယ်လို့ online မှာလည်းသတိပေးချက်တွေထုတ်ပြန်ခဲ့တာပါဒါဟာ USAID ကိုရုတ်တရက်ဖျက်သိမ်းလိုက်ပြီးတဲ့နောက်ဝန်ထမ်းတွေကိုနေရာရင်းပြန်လာနိုင်အောင်အကြောင်းကြားလိုက်တဲ့နောက်ဆုံးဆောင်ရွက်ချက်လည်းဖြစ်ပါတယ်သမ္မတထရမ့်နဲ့ဘီလီယံနာတထေကြီးအီလန်မတ်စ်တို့ကနိုင်ငံတကာအကူအညီနဲ့ဖွံ့ဖြိုးရေးအခြားအပတ်အများစုဟာဖြုံးတီးရာရောက်တယ်လို့ပြောဆိုထားတာပါခုနောက်ဆုံးထုတ်ပြန်လိုက်တဲ့အမိန့်ဟာတောက်ကြနဲ့တကောင်ရမတိုင်မီအသက်ဝင်မှာဖြစ်ပါတယ်အမိန့်ကြေညာချက်ကိုမျှော်လင့်ထားပြီးဖြစ်ကြတဲ့ပြည်ပရဲ့ဝန်ထမ်းတွေကတော့ရက်ပေါင်း30အတွင်းအိမ်ပြန်လာနိုင်အောင်ပြင်ဆင်နေကြပါပြီစာချုပ်နဲ့ငါးရန်ထားတဲ့တိတ်အရေးမကြီးလာတဲ့ဝန်ထမ်းတွေကတော့အလုတ်ကထုတ်ပေးမယ်လို့လည်းသတိပေးစာမှာဖော်ပြထားပါတယ်
VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နိုင်ကနေ6နိုင်ခွဲထိလိုင်းဒိုမီတာ25 kHz 1765လိုင်းဒိုမီတာ32 kHz 6153ညနဲ့လိုင်းဒိုမီတာ40 kHz 0533ညတို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။မနက်9နာရီထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ
်။ VOA မြန်မာပိုင်းရဲ့ကြာတာပတင်းနဲ့မနက်ခင်9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုအမြတော် Washington DC ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အစိုးရကအစိုးဆုံးလို့အမေရိကန်အရာရှိတွေကသတ်မှတ်ထားတဲ့အထောက်အထားမဲ့ရွှေပြောင်းနေထိုင်သူတွေကိုနေရက်ပြန်မပို့သေးခင်ကျူဘားနိုင်ငံကွာဒါနာမိုအဂျင်စကာမှာထိန်းသိမ်းထားပါတယ်။အနည်းများတဲ့တရားမဝင်နိုင်ငံခြားသား10ဦးအင်္ဂါနေ့ကရောက်လာပြီးတော့အိုက်စ်လို့ခေါ်တဲ့အမေရိကန်လူဝင်မှုကြီးကြပ်ရေးတဲ့အကောက်ခွန်အရာရှိတွေကကြီးကြပ်ထိန်းသိမ်းထားပါတယ်လို့ပင်တဂွန်စစ်ဌာနချုပ်ကလည်းအတည်ပြုပါတယ်။ရွှေပြောင်နေထိုင်သူတွေတင်လာတဲ့ C-17 စစ်ဖက်ကုန်တင်လေယာဉ်ဟာ Texas ပြည်နယ် Fort Bliss ကနေ Guantanamo အကျဉ်းစခန်းကိုအင်္ဂါနေ့ကဆိုက်ရောက်လာကြောင်း VOA American အသံသတင်းဌာနကအရင်ဆုံးတင်ပြခဲ့တာပါ။အဲ့ဒီရွှေပြောင်ဝင်ရောက်လာသူတွေကို Guantanamo အကျဉ်းစခန်းမှာယာယီထိန်းသိမ်းထားတာဖြစ်တယ်လို့ Pentagon စစ်ဌာနချုပ်ကပြောပါတယ်။အဲ့ဒီလူတွေကိုသူတို့ရဲ့မွေးရနိုင်ငံဒါမှမဟုတ်အခြားတင်းလျော်တဲ့နေရာရီစီပြန်မပို့နိုင်သေးခင်မှာတော့ဘေးကင်းကင်းနဲ့အသေးအချာထိန်းသိမ်းထားဖို့အတွက် ICE အဖွဲ့ကဆောင်ရွက်နေပါတယ်လို့လည်းပင်ဒင်ကွန်ရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။အမေရိကန်ပြည်တွင်းလုံခြုံရေးဝန်ကြီးခရစ်စတီနိုမ်ကလည်းစစ်ဖက်ကုန်တင်လေယာဉ်ပေါ်တက်ဖို့ပြင်ဆင်နေကြတဲ့ရွှေ့ပြောင်းနေထိုင်သူတချို့ရဲ့တပ်ပုံတွေကို X လူမှုကွန်ရက်ဆက်မျက်နှာမှာအင်္ဂါနေ့ကတင်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုရဲ့တရားမဝင်ဝင်ရောက်မှုဆွဆွဲချက်နဲ့အိန္ဒိယနိုင်ငံသားတွေကိုအိန္ဒိယနိုင်ငံမြောက်ပိုင်းပန်ဂျပ်ပြည်နယ်ကိုအမေရိကန်စစ်လေယာဉ်နဲ့ပို့ထုနေမှာပြန်ပို့လိုက်ပါတယ်။သမ္မတဒိုနယ်ထရမ့်အစိုးရကတရားမဝင်ရွှေ့ပြောင်းနေထိုင်သူတွေကိုနှိမ်နင်းပြီးတော့နောက်ပိုင်းအိန္ဒိယကိုပထမဆုံးပို့လိုက်တဲ့ခီးစဉ်လည်းဖြစ်ပါတယ်။အမေရိကန်စစ်လေယာဉ်မှာအမေရိကန်နိုင်ငံထဲတရားမဝင်ဝင်ရောက်ခဲ့တဲ့အိန္ဒိယနိုင်ငံသားတရားနယ်လေးဦးပါလာတယ်လို့သတင်းမီဒီယာတွေကဖော်ပြပါတယ်။ပြန်ပို့ခံရသူတွေရဲ့အရေးအတွက်ကိုအာဏာပိုင်တို့ကအတိမပြုပေမဲ့လို့သူတို့ကိုနှွေးထွေးစွာကြိုဆိုပါမယ်လို့တော့ပြောပါတယ်။တရားမဝင်ရွှေ့ပြောင်းဝင်ရောက်သူတွေအရေးအမေရိကန်အစိုးရနဲ့အခြေအတင်ဆက်ပြီးတော့မဖြစ်ချင်တဲ့အိန္ဒိယအစိုးရကသူတို့ရဲ့နိုင်ငံသားဖြစ်ကြောင်းအတိပြုနိုင်ရင်တော့ပြန်ပို့လာသူတွေကိုလက်ခံမယ်လို့ပြောပါတယ်။တရားမဝင်ရွှေ့ပြောင်းနေထိုင်သူတွေကိုပြန်လည်ပို့ဆောင်တဲ့လုပ်ငန်းတွေမှာမှန်ကန်စွာဆောင်ရွက်တော့ပါမယ်လို့လည်းအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကပြီးခဲ့တဲ့သတင်းပတ်မှာသူ့ကိုပြောခဲ့တယ်လို့သမ္မတဒိုနယ်ထရမ့်ကပြောပါတယ်။ဝန်ကြီးချုပ်မိုဒီနဲ့တယ်လီဖုန်းဆက်ပြောဆိုအပြင်မှာပဲသမ္မတထရမ့်ရဲ့မချက်စကားထွက်ပေါ်လာတာလည်းဖြစ်ပါတယ်။အမေရိကန်နိုင်ငံမှာမွေးဖွားသူတိုင်းမွေးရပါနိုင်ငံသားဖြစ်ခွင့်ကိုအဆုံးသတ်ဖို့ကြိုးပမ်းတဲ့သမ္မတဒိုနယ်ထရမ့်ရဲ့သမ္မတအမိန့်ကိုယာယီဆိုင်းငံ့ထားဖို့ဖက်ဒရယ်တရားသူကြီးတဦးကပို့ထုံးနေမှာဒုတိယအကြိမ်အမိန့်ထုတ်ပြန်လိုက်ပါတယ်။အမေရိကန်ဖက်ဒရယ်တရားသူကြီးဒေဘိုရာဘရော့ဒ်မန်ကဖွဲ့စည်းအုပ်ချုပ်ပုံဥပဒေအမတ်14ဖြစ်တဲ့မွေးရပါနိုင်ငံသားဖြစ်ခွင့်ကိုအဆုံးသတ်ဖို့ထရမ့်အစိုးရရဲ့ကြိုးစားချက်ကိုနိုင်ငံတွင်ဘယ်တရားရုံးကမှမထောက်ခံကြဘူးလို့ပြောပါတယ်။တမနာဖြစ်ပြီးတော့ပထမပတ်ထဲမှာထုတ်ပြန်ခဲ့တဲ့ထရမ့်ရဲ့ဒီအမိန့်ကိုတနင်္ဂနွေလုံးမှာလည်းယာယီဆိုင်းငံ့ထားတာပါ။ဝါရှင်တန်ပြည်နယ်မှာကြားနာနေတဲ့ပြည်နယ်၄ခုရဲ့ဆွဲဆိုချက်တစ်ခုမှာတော့ထရမ့်ရဲ့အမိန့်ဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့ဖြောင့်မြောက်ကြီးဆန့်ကျင်နေတယ်ဆိုပြီးတော့တရားသူကြီးတဦးကလည်းအခုလိုယာယီဆိုင်းငံ့လိုက်တာဖြစ်ပါတယ်။ပြည်နယ်22ခုနဲ့အခြားအဖွဲ့အစည်းတွေကလည်းတမနာထရမ့်ရဲ့ဒီအမိန့်ကိုရပ်သွားအောင်လို့တရားစွဲဆိုထားကြတာပါ။ရွှေ့ပြောင်းအခြေချသူများအခွင့်အရေးလှုပ်ရှားနေတဲ့ CASA နဲ့နိုင်ငံရေးခေါလွန်ခွင့်ရှောက်ထားသူတွေအရေးဆောင်ရွက်နေတဲ့ Asylum Seeker Advocacy Project နဲ့အတူကိုဝန်ဆောင်မိခင်တချို့ကတမနာထရမ့်ရဲ့အမိန့်နဲ့ပတ်သက်ပြီးတော့တရားရုံးကိုရှောက်လဲခဲ့ကြတာပါ။တမရဟောင်းဂျိုးဘိုင်ဒန်ကခန့်အပ်ထားခဲ့တဲ့တရားသူကြီးဘရော့ဒ်မန်ဟာမေရီလန်းပြည်နယ်ဂရင်းဘယ်ကဖက်ဒရယ်တရားရုံးမှာအဲ့ဒီဆွဲဆိုချက်ကိုကြားနာပြီးတော့ပနားမတားမြင့်မိန်ကိုထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်
သတင်းတွေကိုမနန်းလောင်ပြောပြပေးခဲ့တာဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံလိုတိ့ဩဇာလွှမ်းမိုးမှုကြီးထွားနေတဲ့နိုင်ငံတွေမှာဘာသာရေးလွတ်လပ်ခွင့်တိုက်ခိုက်ခံရတဲ့အခြေအနေဆိုးရွားနေတဲ့အခြေအနေတွေကိုသမ္မတထရန့်အစိုးရကိုတင်ပြထားကြောင်းနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အဖွဲ့ကြီးရဲ့ပူရဲဥက္ကဋ္ဌတမ်မဲကြီးဆန်တမ်မဲကြီးကို VOA ကိုပြောပါတယ်ဝါရှင်တန် DC မှာကျင်းပနေတဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့် IRF ထိပ်သီးဆွေးနွေးပွဲကို NUG အပါအဝင်ချင်းကချင်နဲ့ Ranger အဖွဲ့အစည်းတွေလည်းတက်ရောက်ခဲ့ကြပါတယ်ထိပ်သီးအစည်းအဝေးကိုကိုယ်တိုင်သတင်းတက်ရောက်ယူခဲ့တဲ့မိုင်းအင်ဂျင်နိုင်ကတင်ပြပေးထားပါတယ်ခင်ဗျာ
မင်္ဂလာပါကျွန်မအခုရောက်ရှိနေတဲ့နေရာကတော့ Washington DC မှာပြုလုပ်နေတဲ့နိုင်ငံတကာဘာသာရေးဆိုင်ရာလွတ်လပ်ခွင့်ထိပ်သီးအစည်းအဝေးဖြစ်ပါတယ်ဆိုတော့ဒီအစည်းအဝေးကိုနိုင်ငံပေါင်း52နိုင်ငံကျော်ကကိုယ်စားလှယ်ပေါင်းဟို1500ကျော်လောက်တက်ရောက်ပါတယ်ဆိုတော့အဲ့ဒီအထဲမှာ NUG အမျိုးသားညီညွတ်ရေးအစိုးရနိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့လည်းတက်ရောက်ပါတယ်ဒါအပြင် American ပြည်ထောင်စုမှာအခြေစိုက်တဲ့ဒီချင်းကချင်းလူမျိုးတွေရဲ့ပေါ့နော်ဘာသာရေးဆိုင်ရာအဖွဲ့အစည်းခေါင်းဆောင်တွေလည်းအတိအကျတက်ရောက်တာတွေ့ရတယ်ဒါအပြင်ဒီ Rohingya Muslim တွေလည်းတက်ရောက်လာတော့ကိုတွေ့ရပါတယ်ဒါအပြင်ဒီထိပ်သီးစည်းဝေးရဲ့ထူးခြားချက်ကတော့မကြသေးခင်ကမှပေါ့နော်အစိုးရအဖွဲ့အစည်းနေနဲ့စပြီးတော့တာဝန်ယူတဲ့ဒီသမရထရန့်ဦးဆောင်တဲ့အစိုးရအဖွဲ့မှာဒုသမရအဖြစ်တာဝန်ယူနေတဲ့ JD Vance ကိုယ်တိုင်လည်းဒီဘာသာရေးဆိုင်ရာဒီလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့အစည်းအဝေးကိုဒီကနေ့မနေ့ပိုင်းမှာတက်ရောက်ပြီးတော့ပေါ့နော်သူကိုယ်တိုင်မိကွန်းပြောသွားပါတယ်အခုလိုဒုသမရ JD Vance ကိုတိုင်ဒီဘာသာရေးဆိုင်ရာလွတ်လပ်ခွင့်ထိပ်သီးဆွေးနွေးပွဲကိုတက်ရောက်ပြီးတော့မိကွန်းပြောကြားခဲ့တာနဲ့ပတ်သက်လို့ပေါ့လေဒီ American ရဲ့အရေးပါတဲ့အခန်းကဏ္ဍကိုတန်မတ်ကြီး Brownback က VOA ကိုအခုလိုပြောပါတယ
် I hope it'll have a substantial impact on advancing religious freedom
ဘယ်ကဆိုရသတဲ့ဆိုပိုင်းကာလမှာအခုလိုဒုသမရကိုတိုင်ညီလာခံတက်ရောက်ပြီးခိုင်မာအားကောင်းတဲ့စကားလုံးတွေနဲ့မိကွန်းပြောကြားခဲ့တာဟာဘာသာရေးလွတ်လပ်ခွင့်မြင့်တင်ရေးမှာကြီးမားတဲ့အကျိုးသက်ရောက်မှုရှိမှာဖြစ်ပါတယ်။ဒုသမရပြောကြားချက်တွေဟာသမရထရန့်ပထမဆုံးအချိန်တာဝန်ယူခဲ့စဉ်ကလှုပ်ဆောင်မှုကြံခဲ့တဲ့အစီအစဉ်တွေကိုဆက်ပြီးအကောင့်ထဲပေါ်သွားမဲ့ကမ္ဘာလုံးဆိုင်ရာအမှားစကားလို့ကျွန်တော်ရှင်းရှင်းလင်းလင်းမြင်ပါတယ်
။ You know the one we led with was banning lobbying by the Chinese Communist Party.
ပထမဆုံးအကြံပြုထားတာကတော့တရုတ်ကွန်မြူနစ်ပါတီ CCP ရဲ့စီးယုံလှုပ်ရှားမှုတွေကိုတားမြစ်ဖို့ဖြစ်ပါတယ်။ဦးစားပေးအချက်အနေနဲ့ထည့်သွင်းထားတာကိုလူများရဲ့ထောက်ခံမှုရရှိထားပါတယ်။ဘာကြောင့်လဲဆိုရင်ဘာသာရေးလွတ်လပ်ခွင့်ကိုတိုက်ခိုက်ခံနေရတဲ့နိုင်ငံတွေမှာတရုတ်ကလွှမ်းမိုးမှုကြီးထွားလာနေတာကြောင့်ဖြစ်ပါတယ်။ဥပမာအားဖြင့်နီကာရာဂွာနိုင်ငံဟာတရုတ်နဲ့ဆက်ဆံရေးအားကောင်းလာပြီးနောက်အစိုးရကကက်သလစ်ဖုံးတော်ကြီးတွေကိုနှင်ထုတ်ခဲ့ပါတယ်။အလားတူမြန်မာနိုင်ငံမှာလည်းခရစ်ယာန်လူနည်းစုတွေအထူးသဖြင့်ချင်းအတိုင်းဝိုင်းပေါ်တိုက်ခိုက်မှုတိုးမြင့်လာတာကိုကျွန်တော်တို့တွေ့မြင်နေရပါတယ်မြန်မာစစ်ကောင်စီကိုသူတို့ဆန့်ကျင်တဲ့နေရာမှာတရုတ်ရဲ့ဩဇာလွှမ်းမိုးမှုပါဝင်ပတ်သက်လာလေသူတို့တော်လိုက်ရေးမှာအခက်ခဲတွေပိုပြီးကြီးလာလေပဲလို့မြေပြင်မှာတက်ကြွလှုပ်ရှားနေသူတွေကကျွန်တော်ကိုပြောပြကြပါတယ
် As this insightful panel discussions draws to a close I want to express my sincere gratitude for the opportunity
အခုဒီ Washington DC မှာရှိတဲ့ဒီဘာသာရေးဆိုင်ရာပေါ့နော်ထိပ်သီးညီလာခံမှာအခုဒေါ်စင်မအောင်က NUG ကိုစားပြုပြီးတော့တက်ရောက်တယ်ပေါ့နော်နောက်ပြီးတော့လည်းအခုအပိတ်စကားလည်းပြောကြပြီးတော့အဓိကအဲ့ဒီမှာပြောကြခဲ့တဲ့စကားကိုကျွန်မတို့ရှင်းပြပေးပါအောင်ရှင
်အဓိကတော့ဒီအာနာရှင်နိုင်ငံတွေမှာဘာသာရေးကိုအကြောင်းပြုပြီးတော့ဖိနှိပ်တယ်သူတို့တွေဒီအာနာရှင်တွေပဲအာနာတီမြဲဖို့လို့တကယ်တော့ဘာသာရေးကိုတကယ်ယုံကြည်လို့လည်းမဟုတ်ဘဲနဲ့ပေါ့နော်လူအဖွဲ့အစည်းဒီမှာ divided ဖြစ်အောင်ကွဲပြားအောင်လုပ်ပြီးတော့အာနာတီမဲအောင်လုပ်နေတဲ့ပတ်တန်ချင်းကတော့အထူးတူပါပဲအဲ့ဒါတွေကိုကျွန်တော်တို့ဟိုပြန်ပြီးတော့ပေါ့နော်လေ့လာလို့ရတယ်အဲ့ဒါကိုအကြောင်းပြုပြီးတော့ပဲမမပြီမှာဖြစ်နေတဲ့အခြေအနေတွေခုနကပြောတဲ့ဒီပရိပခဒီပရိပခမှာဒီပရိပခကိုအသုံးပြုပြီးတော့ community ကိုအားကောင်းအောင်လုပ်တာမျိုးမဟုတ်ဘဲနဲ့ဒီပရိပခတွေက community တွေလူအတိုင်းဝိုင်းတွေနိုင်ငံတွေကိုပို့ပြီးတော့ကွဲပြားခြားနှောင်းအောင်လုပ်ပြီးတော့မတူတဲ့ယုံကြည်မှုတွေမတူတဲ့အဲဘာသာရေးတွေပေါ့နော်ဒီဟာတွေကြားထဲမှာကွဲပြားပြားဖြစ်အောင်လုပ်ပြီးတော့ပဲအာနာရှင်တွေကသူတို့အာနာရလအောင်လုပ်လာတာဖြစ်တယ်ဆိုတော့အဲ့ဒီတူညီတဲ့အချက်တွေကိုတော့ကျွန်တော်တို့မြင်ရတယ်ပေါ့နော်ကမ္ဘာနိုင်ငံအသီးသီးအရဆိုတော့အဲ့တော့မြန်မာပြည်ကလည်းအဲ့ဒီထက်က example တစ်ခုဖြစ်တယ်အဲ့ဒီအဲ့ဒါကိုအကြောင်းပြုပြီးတော့ကျွန်တော်တို့ကအခုဒီຫນွေဥတော်လှန်ရေးမှာဖြစ်ပေါ်နေတဲ့ပေါ့နော်ဒီ inclusive ဖြစ်တဲ့ diverse ဖြစ်တဲ့အားတွေကိုပို့ပြီးတော့စီစီလုံးလုံးညီညွတ်နဲ့လှုပ်ချင်းအဖြစ်တာတော့ကျွန်တော်နိုင်မယ်ဆိုတဲ့ကိစ္စကိုတော့ကျွန်တော်အဓိကထားပြီးပြောခဲ့တာဖြစ်ပါတယ
်အခုသမရထရန့်အစိုးရလက်ထက်ပေါ့နော်ဒီအခုလက်ထက်မှာဆိုရင်အရင်တော့သမရထရန့်ကဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒီဘာသာရေးလွတ်လပ်ခွင့်တွေပေါ့ဆုံးရှုံးနေတဲ့နိုင်ငံတနိုင်ငံတွေနဲ့ဒီအင်ဂျီရောမှာလည်းအလေးပေးပြောဆိုတာတွေတွေ့ခဲ့တယ်ဆိုတော့ဒီတစ်ခေါက်မှာရောဒီသမရထရန့်အစိုးရမြန်မာနိုင်ငံနဲ့ပတ်သက်လို့ပေါ့နော်ဘာသာရေးလွတ်လပ်ခွင့်နည်းပါးတဲ့နိုင်ငံတနိုင်ငံတွေနဲ့ပေါ့နော်သူတို့
အစိုးရအနေနဲ့ဘယ်လို policy ချမှတ်ပြီးလှုပ်ဆောင်မှုရှိမလဲလို့ပြောနေလဲရှင
်။အခုကာလကတော့နည်းနည်းမှန်းဖို့လို့ခတ်သေးတယ်ပေါ့နော်။ဒါပေမဲ့ဒီနေ့ဒီပေါ့ဒီ ID ဒီ religious forum မှာလည်းပဲဒုတိယသမ္မတတော့တက်သွားတယ်။တက်ပြီးတော့ဒီအဓိကတော့ဒီလုံခြုံဦးယုံကြည်မှုတွေနဲ့ပတ်သက်လို့တော့ဒါသူတို့အစိုးရရဲ့မူဝါဒ principle တွေကိုတော့တော်တော်ကြီးကောင်းကောင်းမွန်မွန်တော့ပြောသွားတာတော့ရှိတယ်ပေါ့နော်။ဆိုတော့ဒါကတော့တစ်ချက်ဒီဒုတိယသမ္မတကိုယ်တိုင်ဒီ forum မှာလည်းလာတက်ပြီးတော့ပြောထားဆိုထားတာဖြစ်တဲ့အတွက်ကြောင့်မို့လို့တော့ဘာသာရေးလို့လည်းခွင့်နဲ့ပတ်သက်လို့ရှိရင်တော့ကျွန်မတို့ဟိုစောင့်ကြည့်ရမယ့်အနေအထားရှိတယ်။တကယ်အခုလဲ panel discussion မှာဆွေးနွေးသွားကြတာတွေရှိတယ်ပေါ့နော်။စကားလုံးတွေထက်လက်တွေ့မလုပ်မလဲဆိုတာကပိုအရေးကြီးတယ်ပေါ့နော်။စာရွက်ပေါ်မှာရှိနေတဲ့စကားလုံးတွေထက်ကျွန်တော်လက်တွေ့ implementation လုပ်တဲ့ဟာကပိုအရေးကြီးမှာပေါ့နော်။ဆိုတော့ဒါကအခုချိန်ထိတော့အခု Washington မှာလည်းပဲအကုန်လုံးက review လုပ်နေကြတယ်။မတိမငြိမ်ဖြစ်နေကြတော့ဆိုတော့ခံမှန်းကတော့ခက်ပါတယ်။သို့တော့ကျွန်တော်တို့ကတော့အကောင်းဆုံးဖြစ်အောင်လို့ねမြန်မာပြည်ရဲ့ပဂတိအခြေအနေကိုထင်ဟနိုင်တဲ့ advocacy မျိုးဖြစ်အောင်လို့တော့ကျွန်တော်တို့စူးစမ်းပြီးတော့ဆောင်ရွက်သွားရမှာတော့ကျွန်တော်တို့အလုပ်ပေါ့
။ဒါကတော့ Washington DC မှာနှစ်ရက်ကြာကျင်းပနေတဲ့နိုင်ငံတကာဘာသာရေးဆိုင်ရာလွတ်လပ်ခွင့်ထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်လို့တင်ပြခဲ့တာပါ။ကျွန်မအင်ဂျင်နိုင်ပါရှင
်။မိုင်းအင်ဂျင်နိုင်တင်ပြပေးခဲ့တာပါခင်ဗျာ။မြန်မာနိုင်ငံအတွင်းလက်ရှိဖြစ်ပျက်နေတဲ့အခြေအနေတွေအပေါ်ဂျပန်နိုင်ငံအနေနဲ့အလွန်စိုးရိမ်နေကြောင်းနဲ့မြန်မာနိုင်ငံသားတွေနဲ့အတူတသားတည်းရပ်တည်ပြီးမြန်မာပြည်ဒီမိုကရေစီအပြောင်းလဲအတွက်နီးလန်းရှာကြံကအလေးနဲ့လှုပ်ဆောင်သွားမယ်လို့ဂျပန်နိုင်ငံသားရေးဝန်ကြီးဌာနကပြောကြားလိုက်ပါတယ်။ဂျပန်နိုင်ငံတလွားမှာဖွဲ့စည်းလှုပ်ရှားနေကြတဲ့မြန်မာအရေးလှုပ်ရှားသူတွေကဖေဖော်ဝါရီ၄ရက်နေ့ကတွားရောက်တွေ့ဆုံစင်မှာဂျပန်နိုင်ငံသားရေးဝန်ကြီးဌာနကဂျပန်နိုင်ငံသားရေးဝန်ကြီးဌာနဒုဝန်ကြီးကပြောဆိုလိုက်တာဖြစ်ပါတယ်။ကိုညံဝင်းအောင်ကတင်ပြပေးပါမယ်။
မြန်မာနိုင်ငံမှာစစ်တပ်ကတကြောပြန်အာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလရောက်တိုင်းဂျပန်လူတော်တွင်မှမြန်မာအရေးကြားနာပွဲကို2023ခုကစလို့နှစ်စဉ်လှုပ်လှည့်ရှိပြီးဒီနေ့မှာတော့ဖေဖော်ဝါရီ3ရက်နေ့ကကြားနာပွဲလှုပ်ခဲ့တာပါဒီကြားနာပွဲမှာဂျပန်လူတော်အမတ်တွေနဲ့မြန်မာအရေးလှုပ်ရှားသူတွေဂျပန်အစိုးရကိုတိုက်တွန်းမဲ့ဘုံသဘောတူညီချက်9ချက်ကိုယူဆောင်ပြီးဖေဖော်ဝါရီလ4ရက်အင်္ဂါနေ့ညနေပိုင်းဂျပန်ဒုနိုင်ငံသားကြီးဝန်ကြီးမစ္စတာမီယာဂျီတာကူမာနဲ့မြမအရေးလှုပ်ရှားသူ၈ဦးတို့တွေ့ဆုံရင်းမှာတောင်းဆိုခဲ့ကြပါတယ်။မြမပြည်တွင်းလက်ရှိအခြေအနေအပေါ်အလွန်ဆိုးရိမ်မိပြီးမြမအရေးအတွက်ဘယ်လိုကူညီရမလဲဆိုတာနီလန်းရှာဖွေအလေးနဲ့လှုပ်ဆောင်သွားမယ်လို့ဂျပန်နိုင်ငံသားရေးဝန်ကြီးတာကဲရှိအီဝါယာကပြောကြားထားကြောင်းဒုနိုင်ငံသားရေးဝန်ကြီးမီယာဂျီတာကူမာကသူတို့ကိုရှင်းပြခဲ့တယ်လို့နိုင်ငံသားရေးဌာနကိုတွားရောက်တွေ့ဆုံရမှာပါဝင်တဲ့ကိုမျိုးမင်းစွေက VOA ကိုပြောပါတယ်
အဓိကအပြည့်တော့ကျွန်တော်တို့ဒီ3ရက်နေ့ကျန်းမာပွဲမှာအားလုံးအတူတူပေးတဲ့ဒီတောင်းဆိုစာ9ချက်နဲ့ကျွန်တော်တို့ဂျပန်နိုင်ငံရောက်မြန်မာနိုင်ငံသားတွေအားလုံးစုပေါင်းပြီးတောင်းဆိုထားတဲ့ဒီအချက်12ချက်ပါတဲ့ဟာကိုဒီဒုဝန်ကြီးကိုကျွန်တော်တို့တင်ပြတောင်းဆိုခဲ့တယ်။အဲအဲ့ဒီအချိန်မှာဒုဝန်ကြီးအနေနဲ့ကျွန်တော်တို့လက်ရှိမြန်မာနိုင်ငံအခြေအနေကိုသူအနေနဲ့အလွန်အစိုးရပူပန်တယ်ဆိုပြီးတော့လည်းပြောပါတယ်။အဲပြီးတော့သူတို့အနေနဲ့လည်းအဲထုတ်ပြန်ကြေညာထားတာရှိတယ်ပေါ့နော်။ဟိုအားလုံးနဲ့တက်ဆိုင်ရာတာဝန်ရှိသူတွေနဲ့အသီးသီးနဲ့တွေ့ဆုံမယ်ဆိုပြီးတော့လေအဲသူတို့ပြောပါတယ်ပြီးလို့ရှိရင်ကျွန်တော်မြန်မာနိုင်ငံပြည်သူတွေနဲ့တသားတည်းရပ်တည်ပြီးတော့သူတို့အနေနဲ့ဆက်လက်အကူအညီပေးမယ်လို့လည်းပြောပါတယ်ဒီပြန်ဒီသူတို့ဒီနိုင်ငံခြားရေးဝန်ကြီးအနေနဲ့လည်းမြန်မာနိုင်ငံကိုဘယ်လိုနီးလန်းနဲ့အကူအညီပေးလို့ရမလဲဆိုတာကိုသူတို့နီးလန်းရှာကြံပြီးတော့လေးလေးလတ်လတ်လှုပ်ဆောင်မယ်ဆိုပြီးတော့ကျွန်တော်တို့ကိုပြောကြပါတယ
်ဒုနိုင်ငံခြားရေးဝန်ကြီးမေယာဂျီတာကူမာပြောတဲ့အထင်မှပါတဲ့မြန်မာနိုင်ငံကတက်ဆိုင်ရာတာဝန်ရှိသူအသီးသီးနဲ့တွေ့ဆုံမယ်ဆိုတာကဘာကိုရည်ညွှန်းပါသလဲကိုမျိုးမင်းဆွေကအခုလိုမြင်ပါတယ
်တက်ဆိုင်သူအားလုံးနဲ့ဆိုတဲ့ဇာတ်ကားကသူတို့အခုအနေနဲ့ပထမဆုံးပြောတဲ့ဇာတ်ကားလို့ကျွန်တော်အနေနဲ့သိရှိထားပါတယ်အဲပြောဆိုလိုချင်တာကတော့ဒီ NUG ပါဝင် EO တွေနဲ့အားလုံးနဲ့တွေ့ဆုံဆွေးနွေးညှိနှိုင်းသွားမယ်လို့ဆိုလိုတယ်လို့ကျွန်တော်အနေနဲ့ယူဆပါတယ
်ဒီအပိုင်းအတွင်းမှာပဲ NUG ရဲ့အမျိုးသမီးလူငယ်နဲ့ကလေးသူငယ်ရေးရာဝန်ကြီးဒေါ်စူဇန်နာလှလှဆိုးလဲဂျပန်နိုင်ငံကိုရောက်ရှိနေပြီးဂျပန်နိုင်ငံသားဦးဝန်ကြီးဌာနနဲ့တရားဝင်တွေ့ဆုံတာမျိုးမတွေ့ရသေးပါဘူးဂျပန်အစိုးရရဲ့ NUG နဲ့ပတ်သက်တဲ့သဘောထားဘယ်လိုရှိပါသလဲကိုမျိုးမင်းဆွေကအခုလိုပြောပါတယ
်အဲပြောမယ်ဆိုလို့ရှိရင်တရားဝင်တွေ့ဆုံတယ်ဆိုလို့ရှိရင် NUG ကိုတရားဝင်အတိအမပြုတဲ့ပုံစံမျိုးဖြစ်တော့မှာဆိုရင်အတွက်ကြောင့်မို့သူတို့အနေနဲ့လက်ရှိမြန်မာနိုင်ငံမှာသူတို့ရဲ့ရည်နီးမြို့နယ်မှုတွေတန်ယုံချင်းတွေအဲသူ့လူမျိုးတွေရဲ့လုံခြုံရေးအတွက်ကိုထည့်သွင်းစဉ်းစားပြီးတော့ဟိုသူတို့တရားဝင်မတွေ့ဆုံတာလို့ကျွန်တော်အနေနဲ့ယူဆသုံးသပ်မိပါတယ
်ဆရာနာရှင်ဦးတန်းရွှေခေတ်ကနေဒီကနေ့စစ်ကောင်စီကာလအထိဂျပန်နိုင်ငံရောက်မြန်မာပြည်လှုပ်ရှားသူတွေကိုဂျပန်နိုင်ငံသားဦးဝန်ကြီးဌာနဝန်ကြီးအဆင့်လောက်ကလက်ခံတွေ့ဆုံတာဟာဂျပန်ရဲ့ရည်ရည်ချက်ကိုဖော်ပြရာရောက်တယ်လို့ကိုမျိုးမင်းဆွေကမြင်ပါတယ်
ဒီဖေဖော်ဝါရီ၄ရက်နေ့မှာကျွန်တော်ဂျပန်နိုင်ငံရောက်မြန်မာပြည်လှုပ်ရှားသူတွေဒီအိုကီနာဝါနေပြီးတော့ဟိုကိုင်ဒိုတိပါဝင်နေကျွန်တော်တို့အဖွဲ့ကိုလက်ခံတွေ့ဆုံနေဒါပြောမယ်ဆိုလို့ရှင်ဂျပန်အစိုးရအနေနဲ့ဒီကျွန်တော်တို့မြန်မာပြည်သူတွေဘက်မှာဟိုရက်တီလာတယ်လို့ဟိုတုံ့တက်လို့ရတယ်ပြီးလို့ရှင် NUG နဲ့လည်းတရားဝင်တွေ့ဆုံမှာအာ EAO တွေနဲ့တရားဝင်တွေ့ဆုံမှာပြီးဆွေးဆွေးနွေးပါပူပေါင်းလုပ်ခဲ့ဆောင်ရွက်ပါဆိုပြီးတော့ကျွန်တော်တောက်လျှောက်တောင်းဆိုလာတဲ့ဟာအခုစဉ်တဖြည်းဖြည်းနဲ့အကောင့်တွေပေါ်လာတယ်လို့ကျွန်တော်အနေနဲ့သုံးသပ်မိပါတယ်။နောက်ဆုံးအနေနဲ့ပြောမယ်ဆိုရင်ဂျပန်အစိုးရအနေနဲ့နိုင်မြင့်ကိုလောင်းတယ်လို့ပဲကျွန်တော်အနေနဲ့သုံးသပ်မိပါတယ်
။မြန်မာနိုင်ငံရေးကိုပြည်ပြင်ပြောင်းလဲမှုတွေလုပ်ဖို့ဂျပန်အစိုးရကအကြိမ်ကြိမ်တောင်းဆိုခဲ့ပေမဲ့အာဏာသိမ်းစစ်ကောင်စီကလက်လျောခြင်းမရှိတာကြောင့်မြန်မာပြည်ဆိုင်ရာဂျပန်အသံအမတ်အစ်ကိုထတ်ခန့်တာမျိုးမရှိဘဲတန်တမန်အဆင့်လျှော့ချတာတယ်လို့ကိုမျိုးမင်းဆွေကသုံးသပ်ပါတယ်
။မြန်မာနိုင်ငံဆိုင်ရာဂျပန်တန်မန်ကြီးမစ္စတာမာရူယာမာကဒီဂျပန်နိုင်ငံကိုပြန်လာတယ်မြန်မာနိုင်ငံမှာတန်မတ်ကြီးမရှိဘူးဆိုတာကတန်တမန်တစ်ဆင့်အင့်ချထားတဲ့သဘောပါဒီအပြင်ကိုဟိုဘာဖြစ်လို့သူတို့အနေနဲ့နောက်ထပ်တန်မတ်ကြီးမခန့်လဲဆိုလို့ရှိရင်စစ်ကောင်စီကိုတရားဝင်အတိမတ်ပြတဲ့ပုံစံဖြစ်တော့မှအတွက်ကြောင့်မို့သူတို့ဟိုခန့်ခြင်းမရှိတာပါအဲပြောမယ်ဆိုလို့ရှိရင်ဂျပန်ဆိုအနေနဲ့သူတို့ဒီစစ်တပ်အာဏာသိမ်းရတဲ့နေရာတောက်လျှောက်တောင်းဆိုလာခဲ့တဲ့အကြမ်းဖက်မှုတွေကိုချက်ချင်းရပ်တန့်ပေးဖို့အဲ့ဒါတွေလည်းအခုချိန်ထိမလုပ်ဆောင်သေးဘူးဟိုဒေါန်ဆန်းစုကြည်ပါဝင်နိုင်ငံရေးကြီးကြီးတွေအားလုံးလုပ်ပေးဖို့ဆိုတာလည်းသူတို့မလို့ဆောင်ခဲ့ဘူးအဲဒီအပြင်ဒီမိုကရေစီစနစ်ကိုပြန်လည်ဖော်ဆောင်မှုဆိုတဲ့တောင်းဆိုချက်ကိုလည်းလိလူရှုခဲ့တယ်အဲ့အချက်တွေကြောင့်မို့ဂျပန်အစိုးရအနေနဲ့ဒီစစ်ကောင်စီကိုလုံးဝအတိအမှန်မပြုနိုင်ဘူးဆိုတဲ့ရည်ရွယ်ချက်နဲ့အခုလိုမျိုးဟိုတရားဝင်အတိအမှန်မပြုတာအဲပြီးတော့ဒီတက်တန်းကုံသွားတဲ့နေရာမှာအဲတမ်ဘာကြီးတကိုအစားမထိုးခြင်းဖြစ်ပါတယ
်ဂျပန်နိုင်ငံရဲ့ဝန်ကြီးစီလိမ့်မူပြီးပေးပို့တဲ့ဂျပန်ရောက်မြန်မာအရေးလှူရှားသူတွေရဲ့တောင်းဆိုချက်ခုနှစ်ချက်ထဲမှာတော့စစ်ကောင်စီအပေါ်အရေးယူဆောင်ရွက်ဖို့ဂျပန်လွှတ်တော်နှစ်ရက်စလုံးကပြဋ္ဌာန်းထားတဲ့စစ်တပ်ကအကြမ်းဖက်မှုတွေချက်ချင်းရပ်တန့်အောင်ဆောင်ရွက်ရေးဒေါန်ဆန်းစုကြည်နဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးလွတ်မြောက်အောင်ကူညီပေးရေးတည်ထံပေးနေတာတွေကိုချက်ချင်းရပ်တန့်ရေးရဲရွာတွေကိုစစ်တပ်ကမီးရှို့ဖျက်ဆီးဘုံကျဲနေတာတွေအမြန်ရပ်အောင်ဖိအားပေးဖို့ NUG အစိုးရနဲ့တွဲဆောင်ပူးပေါင်းဆောင်ရွက်ပေးရေးစတဲ့အချက်တွေပါဝင်တာဖြစ်ပါတယ်ခင်ဗျာ
ကိုညံဝင်းအောင်ပြောပြပေးခဲ့တာပါဆက်လက်ပြီးတော့အမေရိကန်နဲ့သက်ဆိုင်တဲ့သတင်းတစ်ပုဒ်ကိုတင်ပြပေးပါမယ်အမေရိကန်မှာအခုနောက်ဆုံးဖြစ်ပွားနေတဲ့ကြက်ငှက်တုပ်ကွေးရောဂါကြောင့်ကြက်မွေးမြူရေးခြံတွေကကြက်တွေကိုတုတ်တင်ရှင်းလင်းနေရပြီးကြက်ဥစည်းတွေလည်းမြင့်တက်နေပါတယ်။ကြက်ဥစည်းတက်တာကြောင့်လက်လီရောင်းချသူတွေနဲ့စားသုံးသူတွေလည်းအခက်ကြုံနေကြရပါတယ်။ဒီအကြောင်းကို VOA သတင်းထောက် Veronica Vladiex Iglesias ရဲ့သတင်းပေးပို့ထားတာကိုမတ်ခင်လေးကပြောပြပေးပါမယ
်။အမေရိကန်နိုင်ငံတော်မှာကြက်ငှက်တုပ်ကွေးရောဂါဖြစ်ပွားနေတဲ့အတွက်ကျုပ်ဈေးနှုန်းတွေလည်းဆက်လက်မြင့်တက်နေပါတယ်ဒီလိုအခြေအနေတွေကြောင့်တချို့အမေရိကန်တွေကတော့စားသုံးတဲ့ပုံစံတွေကိုပြောင်းလဲလာကြပါတယ
်အဲ box of eggs used to cost about $3.50 now it's about like
ရင်ကကျုပ်တစ်ကပ်ကို $3 ကျွဲလောက်ကျပါတယ်အခုက $6 ကျွဲနဲ့ဝင်းကျင်လောက်ဖြစ်နေပါတယ်ဒါကြောင့်ရင်ကတစ်ပတ်ကိုကျုပ်တစ်ဒါဇင်လောက်စားခဲ့ပေမဲ့အခုနှစ်ပတ်မှတစ်ဒါဇင်လောက်ပဲစားပါတော့တယ
် eat maybe a dozen eggs 2 weeks
I remember eggs beanmuch cheaper about 2.5 years ago
ကျွန်မတို့ပြည်တဲ့ပြီးခဲ့တဲ့နှစ်နှစ်ခွဲလောက်ကကျက်ဥဈေးကအတော်လေးတက်တာတယ်နောက်တော့ရုတ်တရက်ကြီးခုန်တက်သွားတာများအခုဆိုကြောက်စရာကောင်းဈေးကြီးနေပြီနေ့စဉ်လူနေမှုဘဝတွေကတခုပေါ်ရှင
် one of the staples for everyday life
ကျက်ဥဈေးတွေက2022ခုနှစ်ကြက်ငှက်တုပ်ကွေးမဖြစ်ခင်အချိန်ထိဒရာဇင်ကို $2ကျော်တယ်ဆိုတာရှားပါတယ်ဒါပေမဲ့လည်းပြီးခဲ့တဲ့နှစ်ကုန်ပိုင်းကစလို့ဈေးတွေတက်လာတာမှာတော့ဒီနှစ်စမ်းပိုင်းနဲ့မှာစားသုံးသူတွေကကျုပ်ဒရာဇင်ကို $9အထိပေးပြီးဝယ်နေကြရပါတယ်။မီချီဂန်ပြည်နယ်တက္ကသိုလ်ရဲ့စိုက်ပျိုးရေးအစားအသောက်နဲ့အရင်းမြစ်စီးပွားရေးဌာနလက်ထောက်ပါမောက်ခဖြစ်တဲ့ဂျေမီလုကတော့ကျုပ်ဈေးအခြေအနေပေါ်အခုလိုသုံးသပ်ပါတယ်
The retailers who were buying the eggs wholesale
we see လက်လီရောင်းတဲ့သူတွေကလက်ကားဆိုင်တွေကနေဈေးကြီးပေးဝယ်နေရတော့စားသုံးသူတွေကိုလည်းဈေးမြင့်ရောင်းနေတာကိုကျမတို့တွေ့နေရတယ်လေကျုပ်ဈေးတည်ငြိမ်မှုအတွက်အထွတ်နှုန်းကိုထိမ့်မှုလိုတာကြောင့်ကြက်ငှက်တုပ်ကွေးရောဂါကိုနှိမ်နှင်းရမှာဖြစ်ပါတယ
် get a handle on avian influenza
ဒါပေမဲ့လက်တလောကျုပ်ဈေးကိုထိမ့်နိုင်မဲ့အလားအလာတော့မတွေ့ရဘူးလို့လည်းသူကဆက်ပြောပါတယ်
The USDA has estimated that
ဒါပေမဲ့ American စိုက်ပျိုးရေးဌာနကတော့2024ခုနှစ်ထက်ဒီနှစ်2025ခုနှစ်မှာကျုပ်ဈေးက20ရာခိုင်နှုန်းတိုးမယ်လို့ခန့်မှန်းထားပါတယ်
As compared to 2024 levels
American ကျုပ်လုပ်ငန်းဘုတ်အဖွဲ့ကလည်းကြက်ငှက်တုပ်ကွေးရောဂါကြောင့်နိုင်ငံရဲ့နေရာတော်တော်များများမှာထုတ်လုပ်မှုကျဆင်းသွားပြီးမဲ့ဝယ်လူအားကမြင့်တက်နေတယ်လို့ဈေးနှုန်းကလည်းတက်နေတယ်လို့ VOE ကိုစာနဲ့ဖြေကြားခဲ့ပါတယ်ကျုပ်ရီဈေးကောင်းနေတဲ့အတွက်စားသုံးသူတွေအခက်ကြုံနေရပေမဲ့ဗာဂျီးနီးယားပြည်နယ်ကကြက်ချံပိုင်ရှင်ဂျော့ချ်တာဝီလီဂါကတော့လုပ်ငန်းရှင်တွေအတွက်သတင်းကောင်းလို့ဆိုပါတယ
် I find a safe supply of chickens
လက်ရှိကြက်ကောင်ရေ2-3စလောက်ဖြစ်အောင်စုဆောင်းနိုင်မယ်လို့ထင်ပါတယ်
လက်လက်ဆက်ဆက်ကျဲဥတွေအတွက်လူတွေကိုအမျက်ကြီးစားတာမျိုးတော့မလုပ်ချင်ပါဘူး။ဒါပေမဲ့အသေးစားမွေးမြူရေးလုပ်ငန်းတွေအနေနဲ့လိုအပ်ချက်တွေကိုဖြည့်ဆည်းနိုင်မဲ့အခွင့်အလမ်းရှိတယ်လို့လည်းယူဆပါတယ်
။ဒါပေမဲ့စားတောက်ကုန်ထုတ်လုပ်တဲ့လုပ်ငန်းကြီးတွေကကျဲဥတွေကိုကြက်ငှက်တုပ်ကွေးယောဂါကနေကာကွယ်နိုင်မဲ့နည်းလမ်းတွေကိုရှာဖွေကြပြီးတော့ကျဲဥဈေးတွေလည်းပြန်ကျလာမယ်လို့ကြက်ချံပိုင်ရှင်တာဝယ်လီကာကမျှော်လင့်ထားပါတယ်ရှင်။
မခင်လေးတင်ပြပေးခဲ့တာဖြစ်ပါတယ်ခင်ဗျာ VOA မြန်မာပိုင်းရေဒီယိုရုပ်သံအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
American သမ္မတဒေါ်နယ်ထရန့်ဟာ American ပြည်ထောင်စုရဲ့အချုပ်အခြာအာဏာနဲ့အမိမြေလုံခြုံရေးပြန်လည်အားကောင်းခိုင်မာလာစေဖို့ကြိုးပမ်းမှုတရက်အနေနဲ့တရားမဝင်ရွှေ့ပြောင်းဝင်ရောက်လာသူတွေကိုထိန်းသိမ်းဖို့အတွက် Guantanamo Bay Area ကရေတပ်စခန်းနေရာမှာထိန်းသိမ်းရင်းစခန်းကိုတိုးချဲ့လှုပ်ဆောင်ဖို့သမ္မတအမိန့်ကြေညာချက်ကိုလက်မှတ်ရေးထိုးခဲ့ပါတယ်။သူ့ရဲ့ထုတ်ပြန်ကြေညာချက်ထဲမှာတော့ America မှာတရားမဝင်ရွှေ့ပြောင်းဝင်ရောက်လာသူတွေကိုအဲ့ဒီနေရာမှာထားရှိသွားမယ်လို့ဆိုလာပါတယ်။သမ္မတထရန့်ရဲ့သတင်းစာရှင်းလင်းပွဲတစ်ခုမှာတော့တရားမဝင်ရွှေ့ပြောင်းဝင်ရောက်လာသူတွေကိုထိန်းသိမ်းထားဖို့အတွက်ကဒင်းပေါင်း 3,000 ကိုဂွာတာနာမိုကထိန်းသိမ်းစင်တာမှာတိရှောက်ထားပြီးဖြစ်တယ်လို့ဆိုပါတယ်။ပြန်ပို့မဲ့တရားမဝင်ရွှေ့ပြောင်းဝင်ရောက်လာသူတွေကအချို့ဟာအမေရိကန်ပြည်ထောင်စုရဲ့ဘလို့မှလက်ခံထားလို့မရအောင်စိုးသွမ်းကြတဲ့သူတွေဖြစ်တာကြောင့်သူတို့ကိုဂွာတာနာမိုကထိန်းသိမ်းစင်တာကိုပြန်ပို့တာဖြစ်တယ်လို့သူကပြောပါတယ်။ဂွာတာနာမိုဘေးအေရီးယားမှာတိစောက်ထားတဲ့တရားမဝင်ရွှေ့ပြောင်းလာသူတွေအတွက်ထိန်းသိမ်းစင်တာကိုတော့အကြမ်းဖက်သမားတွေကိုထိန်းသိမ်းထားတဲ့စစ်တပ်ထိန်းသိမ်းစခန်းနဲ့မတူတဲ့တခြားနေရာမှာထားရှိသွားမှာဖြစ်ပါတယ်။ပင်လယ်ဖြတ်ကျော်ပြီးတရားမဝင်ရွှေ့ပြောင်းဝင်ရောက်လာတဲ့ဟေတီနဲ့ကျူဘာကရွှေ့ပြောင်းဝင်ရောက်လာသူတွေကိုထိန်းသိမ်းဖို့အတွက်ထိန်းသိမ်းစင်တာကို1996ကတည်းကအဓိကထားအသုံးပြုခဲ့တာဖြစ်ပါတယ်။ဒီထိန်းသိမ်းစင်တာမှာဒေသတွင်းကလူသားချင်းစာနာမှုဆိုင်ရာအကူအညီပေးအဖွဲ့တွေနဲ့တဘာဝဘေးအန္တရာယ်ဆိုင်ရာအကူအညီပေးဝန်ထမ်းတွေကိုလည်းခန့်အပ်ပေးထားပါသေးတယ်။အမေရိကန်ရဲ့နယ်စပ်လုံခြုံရေးနဲ့ပြည်တွင်းကိုတရားမဝင်ဝင်ရောက်လာသူတွေကိုပြန်ပို့နိုင်ဖို့အတွက်သမ္မတထရန့်ရဲ့အမိန့်အော်ဒါနဲ့ဂွာတာနာမိုမှာထိန်းသိမ်းစခန်းတွေပြန်တည်ဆောက်စေတာဖြစ်တယ်လို့အိမ်ဖြူတော်ပြောရေးဆိုခွင့်ရှိသူကယ်ရိုလိုင်းလေဗစ်ကပြောပါတယ်
။ We know that we have an issue with detention space here in the interior.
ရှင်းလို့သိတဲ့အတိုင်းပါပဲ။ကျမတို့ပြည်တွင်းမှာကထိန်းသိမ်းရေးစခန်းတွေစောက်ဖို့အတွက်ကိုနေရာကခက်ခဲရှိပါတယ်။သမ္မတထရန့်ကိုယ်တိုင်ကလည်းဂွာဒါနာမိုကရေတပ်စခန်းမှာထိန်းသိမ်းရေးစခန်းစောက်ဖို့အတွက်တင့်တော်တဲ့နေရာဖြစ်တယ်လို့သတ်မှတ်တယ်လို့အခွန်ထမ်းပြည်သူတွေကိုယ်တိုင်ကလည်းဒီအတွက်ငွေစိုက်ထုတ်ပေးကြပါတယ်။အခုတော့အဲ့ဒီမှာနေရာကလည်းရှိပြီးဆိုတော့ဘာကြောင့်အသုံးမပြုဘဲနေရာမှာလဲ။ဒီအတွက်ကာကွယ်ရေးဝန်ကြီးကိုယ်တိုင်ကလည်းအဲ့ဒီမှာလုပ်ငန်းစဉ်တွေစတင်လှုပ်ဆောင်နေပါပြီ။
တရားမဝင်ရွှေ့ပြောင်းဝင်ရောက်လာသူတွေကိုထားဖို့ရည်ရွယ်ထားတဲ့ Guantanamo ကိုပြည်ပြေဆောင်တဲ့နေရာဆိုပြီးရုပ်မြင်သံကြားအင်တာဗျူးတစ်ခုမှာ American ကာကွယ်ရေးဝန်ကြီး Pete Hassap ကလည်းပြောကြားခဲ့ပါတယ်။သူ့အနေနဲ့က Guantanamo ရေတပ်စခန်းမှာတရားမဝင်ရွှေ့ပြောင်းဝင်ရောက်သူတွေကိုထားမဲ့အစီအစဉ်ဟာယာယီအစီအစဉ်တစ်ခုဖြစ်ပြီးတော့အဲ့ဒီနေရာမှာတရားမဝင်ရွှေ့ပြောင်းဝင်ရောက်လာသူထောင်ပေါင်းမကကိုထိန်းသိမ်းထားပြီးသူတို့ရဲ့မိခင်နိုင်ငံတွေကိုပြန်ပို့ပေးနိုင်မယ်လို့ဆိုပါတယ်။American သမ္မတထရန့်နီတူကာကွယ်ရေးဝန်ကြီးဟက်ဆက်ကလည်းတရားမဝင်ရွှေ့ပြောင်းဝင်ရောက်လာသူတွေဟာမကြခင်အိမ်ပြန်ကြရတော့မှာဖြစ်တယ်ဆိုပြီးထုတ်ဖော်ပြောကြလို့လာတယ်လို့ Guantanamo Bay နေရာဟာဆိုရင်လည်း American ပြည်တွင်းမှာတစားတဲ့တစားပူပူဆိုးရွားလို့လာတဲ့ရွှေ့ပြောင်းအခြေချဝင်ရောက်လာသူတွေကိုသူတို့ရဲ့မိခင်နိုင်ငံရင်းတွေကိုပြန်ပို့ပေးနိုင်မယ်အကောင်းဆုံးသောယာယီကြားခံနေရာတစ်ခုဖြစ်လို့နေပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လွှင့်ပေးခဲ့တဲ့ရုပ်သံဟာအမေရိကန်ဆိုရရဲ့အားပေါ်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ပါဘူးခင်ဗျာ။မကြခင်မှာတော့ပုံမှန်တင်ဆက်ပေးနေကြအပတ်စဉ်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ
။ VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေမှာဆိုရင်မနေ့6နိုင်ကနေ9နိုင်ထိထုတ်လွှင့်တဲ့ VOA မနေ့ခဲရေဒီယိုအစီအစဉ်ပထမပိုင်းနိုင်ဝက်ကိုတော့လိုင်းတူနဲ့ဖမ်းယူနိုင်တာပါ။လိုင်းတူမီတာ25 kHz 1865လိုင်းတူမီတာ32 kHz 6153ညာနဲ့လိုင်းတူမီတာ40 kHz 0533ညာတို့ကနေဖမ်းယူနာဆင်နိုင်ပါတယ်။ VOA ညာချမ်းရေဒီယိုအစီအစဉ်ကိုည9နိုင်ကနေ10နိုင်ထိလိုင်းတူမီတာ19 kHz 15653ညာလိုင်းဒိုမီတာ25 kHz 1883ညလိုင်းဒိုမီတာ30 kHz 9963ညတို့အပြင်ပထမပိုင်းနိုင်ဝက်နဲ့စနေတနင်္ဂနွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ် အစီအစဉ်အစဆုံးကိုလူလူမိတ်ဆွေရုပ်တန်လိုင်း VOA မြန်မာဝိုင်းဝက်ဘ်စာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ရှင်။
မင်္ဂလာမနက်ခင်းဖြစ်ကြပါစေတောတာရှင်များခင်ဗျာ VOA American အတန်ရဲ့မြန်မာပြည်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုတော့ပုံမှန်ထုတ်လွှင့်ပေးနေကြအပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးပါရမယ်အခုအရင်ဆုံးကတော့ရွေးကောက်ပွဲကအဖြေလားဆိုတဲ့ Editor ဆွေးနွေးခန်းအစီအစဉ်နဲ့စတင်ပါတယ်အာနာသိမ့်ပြီး၄နှစ်အကြာစစ်ကောင်စီကအရေးပေါ်အခြေအနေတက်တန်းထပ်တိုးပြီးရွေးကောက်ပွဲလုပ်ဖို့ကြံစည်နေပါတယ်တည်ငြိမ်မှုကအစအရာရာချွတ်ချုံကြနေတဲ့ဒီအခြေအနေအတွက်စစ်ကောင်စီကျင်းပမဲ့ရွေးကောက်ပွဲဟာအဖြေဖြစ်နိုင်ပါသလားခုတစ်ပတ်အက်ဒီတာနဲ့ဆွေးနွေးခန်းအစီအစဉ်မှာဦးကျော်စံသားကိုမမသက်စင်အောင်ကမေးမြန်းဆွေးနွေးထားပါတယ်ခင်ဗျာ
မင်္ဂလာပါဦးကျော်စံသားရှင်
မင်္ဂလာပါရှင
်2025ရဲ့လည်းရောက်လာပါပြီစစ်ကောင်စီကလည်းအရေးပေါ်အခြေအနေထပ်ပြီးတော့တည်တန်းတိုးလိုက်ပါတယ်ရွေးကောက်ပွဲလုပ်မယ်လို့လည်းပြောထားတော့အခြေအနေအလားအလာတွေကဘယ်လိုရှိပါလဲ
အရေးပေါ်အခြေအနေကိုတည်တန်းတိုးရဲဆိုတော့သူတို့အုပ်ချုပ်ရေးကိုတည်တန်းတိုးတာပဲသဘောသက်ပါတယ်ဆိုတော့တစ်နှစ်နှစ်ကြိမ်လုံးဆိုရင်ဒီနေ့ဆိုရင်တော့အနည်းဆုံး၈ကြိမ်တိုးခဲ့ပြီဖြစ်တယ်ပေါ့လေဆိုတော့အဲ့လိုသာတိုးတိုးလာခဲ့တာဖြစ်တယ်တိုင်းပြည်ချင်းနဲ့မတည်ငြိမ်ပါဘူးပိုလို့သာဆွေးနွေးနေပါတယ်ဆိုရွေးကောက်ပွဲကျင်းပဖို့ကတော့တိုင်းပြည်ချင်းနဲ့တည်ငြိမ်မှုဟာအဓိကဖြစ်ပါတယ်အခု BBC ဥဆောင်ပြုလုပ်တဲ့လေးလာတဲ့ခူရဆိုရင်မြန်မာနိုင်ငံမှာစစ်ကောင်စီတကယ်လွှမ်းမိုးနိုင်တဲ့နေမြေပမာဏ27ရာခိုင်နှုန်းပဲရှိတယ်တိုင်းပြည် area ရဲ့အဲ့ဒီ27ရာခိုင်နှုန်းဒီပင်လယ်တည်ငြိမ်မှုတိတ်တော့မရှိလာပါဘူးဆိုတော့ရွေးကောက်ပွဲကျင်းပနိုင်တဲ့အနေအထားလုံးဝမရှိဘူးလို့ပဲပြောမှာဖြစ်ပါတယ်တိုင်းပြည်မှာတည်ငြိမ်မှုမရှိဘူးနဲ့ရွေးကောက်ပွဲလုပ်မယ်ဆိုရင်ပေါ့လေဆိုတော့တိတ်ပြီးတော့အလားအလာမကောင်းဘူးလို့ပဲပြောမှာဖြစ်ပါတယ်
ဒါမဲ့ဒီရွေးကောက်ပွဲလုပ်ဖို့တရုတ်ပါဝင်ပေါ့နိုင်ငံတချို့ကလည်းအတက်တရောထောက်ခံကြတယ်တိုက်တွန်းကြတယ်အာဆီယံကလည်းစစ်ကောင်စီကိုဒီပေါ်မှာတိုက်တွန်းပါတယ်အဲ့တော့ဒါတွေကဘယ်လောက်ထိထိရောက်နိုင်ပါလဲ
အဓိကတိုက်တွန်းတာတရုတ်သာဖြစ်ပါတယ်တရုတ်ကသူတို့အကျိုးစီးပွားအတွက်တိုက်တွန်းတဲ့သဘောဖြစ်ပါတယ်တရုတ်ဟာဒီကိစ္စမှာသူ့ရဲ့သဘောထားကိုစိတ်ပြီးတော့ပေါ်လွင်တယ်မြန်မာပြည်ရဲ့အကျိုးစီးပွားတဲ့သူ့အကျိုးစီးပွားသာလုံလုံလည်လည်အစားပေါ်လွင်တယ်ပထမဆုံးအနာသိမ့်ပြီးကြတဲ့ကသိအစည်းမှမပြုခဲ့ဘူးစစ်ကောင်စီကိုနောက်ပြီးတော့ NLD ကိုဖျက်သိမ်းတာလည်းသူကသဘောမတူခဲ့ဘူးအခုကျတော့ရွေးကောက်ပွဲအတင်းလောက်ခိုင်းနေ NLD ကိုမပါဘဲဖယ်ထားတာကိုကျတော့တေယုတ်ကဘာမှမပြောတော့ဘူးဒါကိုနှစ်ကသူကတော်ကြတမျိုးခုတမျိုးပေါ်လေပြောနေစွာသိကြပါရဲနောက်ထုံးလေးလကောက်မှာပဲတိုင်းရင်းသားအင်အားစုကိုလည်းသူကကူညီအပိခဲ့တယ်ပေါ့ဘာပဲပြောပြောအစည်းကြွပြင်ဆောင်ခဲ့တိုင်းသားရဲ့လုခဲ့တာကိုသူကအစည်းမှတ်ပြည့်တဲ့သဘောရှိခဲ့အခုကြတော့မလုံနဲ့တော့ဆိုရသူကဟန်တာရဲ့ဆိုတော့သူလိုချင်တဲ့အတိုင်းတာတိုင်းကာကွတိဖြစ်အောင်ကစားနေရင်းသားဖြစ်တယ်ဆိုတာပို့ပြီးတော့ပေါ်လွင်လာပါတယ်ဆိုတော့အဓိကတရုတ်သာဖြစ်ပါတယ်အာဆီယံဟာရွေးကောက်ပွဲကိုအားပေးတယ်လို့မပြောနိုင်ပါဘူးအခုအာဆီယံဥက္ကဋ္ဌဖြစ်လာတဲ့မလေးရှားနိုင်ငံကအစဉ်ပြီးခဲ့တဲ့လန်ကာဝီဆွေးနွေးပွဲမှာသူကပြောတယ်ရွေးကောက်ပွဲဟာအဓိကမဟုတ်ဘူးငါတို့ဖြစ်စေချင်တာက priority ငါတို့ဦးစားပေးတာကတော့ဘယ်ဆုံးပါဝင်တဲ့ဆွေးနွေးညှိနှိုင်းမှုသာဖြစ်တယ်လို့ပြတ်ပြတ်သားသားပြောပါတယ်ဒါပေမဲ့တချို့နိုင်ငံတွေကပေါ့အာဆီယံဟာမညှိညွတ်ဘူးကွဲပြားမှုကိုပိုတောင်ပေါ်လွင်လာမယ်ထိုင်းကတော့တခါတည်းသူကလုံဆွေချင်တဲ့သဘောရှိနေတယ်ထိုင်းကလည်းသူ့ရဲ့အကြောင်းပြချင်တဲ့သူပေါ့ငါက engine ဆိုတာငါဟာသူ့တန်းကိုမြန်မာပြည်ရဲ့တန်းကိုအခမ်းအနားဆုံးဆိုတော့ငါကလုံဆွေချင်တဲ့ဆွေးနွေးလုပ်နေတယ်ဆိုတော့သူတို့ကလည်းပဲအကွဲပြဲနေဒီစစ်ကောင်စီလုံးဝရွေးကောက်ပွဲအာဆီယံအပြည့်လို့မဖြစ်နိုင်ပါဘူးဆိုတော့အာဆီယံကတကယ်အမပြေတော့အခုလောလောဆယ်မှာတော့ထိုင်းနိုင်ငံရဲ့ဘုညောင်းတက်ဆင်ရှင်နာဝတ်နဲ့အန်ဝါအစ်ဘရာဟင်နဲ့တွေ့တာတွေ့ရပါတယ်သတင်းထဲမှာဘာတွေထွက်လာမလဲတော့မသိသေးဘူးစစ်ကောင်စီကအဓိကအားကိုးနေတာဟိုဘယ်လိုရရှာကအလဇင်ဟာလူကာရှင်ကိုဆိုရဲလူက94ခုနှစ်ကတည်းကသမလားလို့မစင်တော့ဘူးအကုန်လုံးအတိုက်ခံတွေကိုဖိနှိပ်ချုပ်ချဲထောင်ချပြီးတော့သူအုပ်ချုပ်လာတာအခုလည်းပဲသမ္မတရွေးကောက်ခံရပြန်ပြီဆိုပြီးတော့နှစ်ပေါင်း30ရှိပြီသမ္မတတက်လို့နေရဘယ်နိုင်ငံမှလဲရုရှားလွဲလို့ကျန်တဲ့နိုင်ငံတွေကသူအသီးမှမပြည့်ကြဘူးအဲ့ဒီနိုင်ငံထဲမှာသွားပြီးတော့မြန်မာစစ်ကောင်စီကသူတို့ချင်းချင်းပေါင်းဖက်တက်နေရတဲ့အဲ့မှာသွားပြီးတော့သူတို့လည်းပြတ်ပြတ်ပြီးတော့သူတို့ကူညီတယ်မြန်မာနိုင်ငံမှာလုံမဲ့ရွေးကောက်ပွဲတက်တော့မှအဲ့ဒီလူကာရှင်ကိုတို့ရဲ့ဘိုင်လိုရုရှားမှလုတဲ့ ့ဒီကဘူသွားလိလာတယ်ဆိုတော့အဲ့လိုပုံစံမျိုးပဲဖြစ်မယ်ဆိုတော့ဘယ်လိုမှနိုင်ငံတော်ကတကယ်လက်ခံနိုင်တဲ့ရွေးကောက်ပွဲ free and fair လည်းဖြစ်မှာမဟုတ်ဘူး credibility ရှိရရွေးကောက်ပွဲလည်းဖြစ်မှာမဟုတ်ဘူးလို့ပြောနိုင်ပါတယ
်အဲ့ဒီတလောကငွေဆောင်သဘောတူညီချက်ဆိုပြီးတော့ထွက်လာတခုတွေးလိုက်တယ်အဲ့ဒီငွေဆောင်သဘောတူညီချက်ကရောဘယ်လောက်ထိဖြစ်နိုင်လဲဘယ်လောက်ထိထိရောက်နိုင်လဲ
အဲ့ဒီသဘောတူညီချက်ကိုခုနှစ်ချက်ပါတယ်ကျွန်တော်အဲ့ဒါကိုကြည့်တယ်ဆိုတော့လေ့လာကြည့်တော့အဲ့ဒီသဘောတူညီချက်ခုနှစ်ချက်ကကံွက်စရာဘာမှမတွေ့ပါဘူးအဖက်ဒရယ်ပြည်ထောင်စုဒီမိုကရေစီပြည်ထောင်စုထူထောင်မယ်ဟုတ်ပြီနိုင်ငံရေးအကျဉ်းသားတော်အောင်ဆန်းစုကိုလွှတ်ပေးရမယ်အကုန်လုံးဖြစ်တင်တာပဲအဲနိုင်ငံမှာဖြစ်ပေါ်တဲ့စစ်ပွဲတွေအများစုမရမယ်ဒါလည်းပဲလုံးဝဖြစ်တင်တဲ့ကိစ္စပါပဲနိုင်ငံရေးဆွေးနွေးပွဲအောင်မြင်ဖို့အတွက်နိုင်ငံတကာနဲ့လုပ်ရမယ်ဒါလည်းအိဖြစ်တင်တဲ့ကိစ္စပါပဲဆိုပြီးတော့အချိန်ကာလတစ်ခုသတ်မှတ်ပြီးတော့ဆွေးနွေးရမယ်ဒါလိုအပ်တယ်အစဉ်ကူပြောင်းရေးအတွက်စီမံခန့်ခွဲရေးလုပ်ရမယ်ပြန်လည်ထူထောင်ရေးအတွက်စီစဉ်ရမယ်ဆိုတော့ဒီ9ချက်လုံးကအကောင့်တွေကြီးပါပဲကျွန်တော်နေရတော့ဘာမှကံကွယ်စရာကျွန်တော် personally မြင်တာဘာမှကံကွယ်စရာမရှိဘူးလို့ထင်ပါတယ်ဒါပေမဲ့အရေးကြီးဆုံးကတော့စစ်ကောင်စီလက်ခံဖို့အရေးကြီးစစ်ကောင်စီဟာဒီဟာတွေကိုသဘောပေါက်လက်ခံခဲ့ရင်အစအရလက်ခံခဲ့ရင်ကိစ္စပြင်းမြောက်သွားတာကြာပြီးငါတော်ကောင်းနေလို့အခုလိုဖြစ်နေတာပေါ့ဆိုတော့ဒီခုနှစ်ချက်လုံးကကံကွယ်စရာမရှိဘူး
တချို့ကကြတော့စစ်တပ်နဲ့မဆွေးနွေးခြင်းကြတော့ဘူးလို့လည်းကြားရပါတယ
်အဲ့တချို့ကဘာသဘောနဲ့ကံကွယ်တယ်ဆိုတော့ကျွန်တော်မပြောလို့ဘူးဒါပေမဲ့သူတို့အမြင်နဲ့သူတို့ဖြစ်မယ်ပေါ့လေကျွန်တော်လည်းတော့အမြင်ကွဲပါတယ်ဒီငွေဆောင်ခုနှစ်ချက်မှာလုတ်တဲ့လူတွေထဲမှာဘယ်သူတွေပါတယ်ဆိုတာအသေးစိတ်လည်းမသိရဘူး။ဘာပါတဲ့လူတချို့နာမည်သိရတယ်။သူတို့တွေဟာယာရုမဲလို့လုပ်နေတာလည်းမဟုတ်ဘူး။ဝန်ကြီးယာရုပေးတာတော့မယူခဲ့တဲ့လူတွေပါတယ်အဲ့ဒီထဲမှာကျွန်တော်ကြားရတယ်ဆိုတော့ဒီလူဟာတိုင်းပြည်တွေတကယ်စွန့်စားပြီးတော့အနည်းငယ်ခံပြီးလုလာခဲ့တဲ့နိုင်ငံသမားတွေလည်းဖြစ်ပါတယ်။ကျွန်တော်စည်းစလောက်ပေါ့လေတခြားလူတွေတော့ကျွန်တော်အကုန်လုံးတော့ကျွန်တော်မသိဘူးပေါ့။ခက်တာမြန်မာနိုင်ငံကြီးဟာသိပ်ပြီးတော့ polarization ကတကယ်ကို very sharp ပြက်ပြက်သားသားဖြူရင်ဖြူမဖြူရင်မဲဒါပဲမျိုးဖြစ်နေတော့အဲဂျာသဘောထားကနေပြီးတော့ပြန်လဲဖြစ်တဲ့ဆိုတော့အမြင်သဘောထားကိုလက်ခံနိုင်ဘူးကလူဒီမှာတော်တော်ခိုင်းနေနှစ်ဖက်လုံးကအဲ့လိုပဲစစ်ကောင်စီကလည်းဖြစ်သလိုတစ်ဖက်မှလည်းအဲ့လိုဖြစ်နေဆိုတော့အဲ့ဒါကတော့အဓိကအားနဲ့ချက်လို့မြင်ပါတယ်ဒီခုနှစ်ချက်ကတော့အားနဲ့လို့မထင်ပါဘူးညာ
အဲ့ဒီတော့ဒီ2025မြန်မာနိုင်ငံရဲ့အလားအလာရောကောင်းနိုင်ပါရဲ့လား
အာစစ်ကောင်စီကတော့ရွေးကောက်ပွဲလုပ်ပြီးရင်ပါဖြစ်မယ်ကျွန်တော်ကတော့လုံးဝမထင်ပါဘူးဒီရွေးကောက်ပွဲကိုသာဥတည်ပြီးတော့လုပ်နေရင်တော့ကောင်းလာလိမ့်မယ်မထင်ပါဘူးရွေးကောက်ပွဲ August မှာလာသူတို့လုပ်မယ်ပြောရဲဆိုတော့အခုစက်တမ်ဘာလရွေးကောက်ပွဲလုပ်မယ်လုံနိုင်တဲ့အချိန်တွေရှိပါမလားအဲ့ဒီတော့လည်းမရှိဘူးဆိုပြီးတော့သူတို့ကထပ်ပြီးတော့ဒီအရေးပေါ်နဲ့ဆက်ပြီးတော့လုပ်ရင်လုပ်မှာပဲဆိုတော့ဒါဟာတန်တရားလဲနေမှာပဲဒီတိုင်းရွေးကောက်ပွဲလုပ်ရင်လည်းပဲတည်ငြိမ်မှုမရှိဘူးပြဿနာကအများကြီးဖြစ်မှာပဲနောက်ပြီးသူတို့ခေါ်ထားတဲ့ရွေးကောက်ပွဲဆိုတာလည်းပဲအဓိကသူတို့နိုင်အောင်လုပ်မရည်သူတို့ကပြောတယ်ဘယ်လိုရရှာမှာရွေးကောက်ပွဲမျိုးလူဖို့သာသူတို့ကြံစည်နေတာတိုင်ပင်နေတာဖြစ်ပါတယ်တကယ်လွတ်လပ်တဲ့အတိုက်ခံတွေ NLD ပါဝင်နိုင်ငံရေးပါတီပေါင်းများစွာသူတို့ဘယ်ပိတ်ထားတယ်ဆိုတော့ဘယ်လိုမှအလားအလာကောင်းဖြစ်လာနိုင်မလို့မထင်ပါဘူးဒီတွဲဆုံဆွေးနွေးရေးအတွက်သူအကြံပေးကြတာကိုလည်းပဲတစ်ဖက်ကလက်မခံကြဘူးနောက်ပြီးစစ်ကောင်စီကလည်းပဲသူတို့ဆွေးနွေးဖို့ကန့်လန့်တယ်ကန့်လန့်ရင်လူထဲမှာ NUG မပါဘူးပါညာဆိုတော့သူတို့လူချင်းလူထင်းတာသူတို့တွေ့မယ်ဆိုတဲ့သဘောမျိုးပြောတယ်အဲ့ဒါတော့မှသူတို့အခုသိပြီးတော့ရှေ့ကိုဆက်ပြီးတော့မပြောတော့ဘူးဟိုဘက်ကပြောလာဟိုအေးတို့ဘာလို့ပြောတော့သူပြန်မကြပြန်လဲဖြေကြတာမတွေ့ရပါဘူးဆိုတော့2025ဟာဒီလိုပဲတန်ပြားလက်မဲ့တို့ထင်တယ်အတိုင်းပြည်အတွက်ကောင်းမဲ့အချိန်တွေတော့ကျွန်တော်စိတ်မမြင်မိဘူးလို့ပဲပြောမှာဖြစ်ပါတယ
်မြန်မာပြည်ထနာဘာကြောင့်များဒီလောက်ထိတားရှည်နေရတာပါလေအဲရွေးကောက်ပွဲရောအဖြစ်ဖြစ်လာ
တယ်ကျွန်တော်တင်တဲ့ပထမဆုံးပြောဆိုရွေးကောက်ပွဲရောအဖြစ်မဖြစ်လာပါဘူးဆိုတော့အချိန်နေကျင်ဘယ်လုံးမှမဖြစ်လာနိုင်ဘူးရွေးကောက်ပွဲလုတ်ပြီးအတင်းဆက်နေလဲပဲဒီပြဿနာတွေရှိနေမှာပဲဇလန်းကတော်တော်ရှိပါတယ်မြန်မာနိုင်ငံသမိုင်းကိုပြင်လို့တော့မရဘူးပေါ့လေသမိုင်းမှာဖြစ်ခဲ့တာကနာအင်္ဂလိပ်က nature စနေနဲ့သူတို့ပိုင်တဲ့တတ်နိုင်တဲ့လောက်ကိုသူတို့စိမ့်တယ်စိမ့်ပြီးတော့အဲ့သူတို့လွတ်လပ်ပေးရမယ့်အခါကျတော့အကုန်လုံးဆူပြီးတော့ရော့ဆူပြီးပေးကြဖြစ်ပါတယ်ဖြစ်တော့အဲ့မှာတိုင်းရင်းသားပြည်နာတွေကအစကတည်းက mode of integration ခေါ်မလားပြည်ထောင်စုဖြစ်ဖို့အတွက်စူးစိလာခဲ့တဲ့ကိုယ်နိုင်ကသူတို့အတင်းစူးစိခဲ့တဲ့ပုံစံသားဖြစ်ပါတယ်ဆိုတော့တမိုင်းကိုလည်းပဲအဲ့လိုမမကမဆုံးသက်ကြပဲနောက်ပိုင်းမှာတော့ဘာဖြစ်လာလဲဆိုတော့ရေကောက်ပွဲရတဲ့လွတ်လပ်ရတဲ့အချိန်ကစပြီးတော့ရေးဆွဲခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေလည်းပဲသမိုင်းနဲ့အဝင်ငွေကြဖြစ်တဲ့ဖွဲ့စည်းပုံတွေတခုမှမရှိရဘူးလို့ပြောရမှာဖြစ်ပါတယ်ပုံမှန်လင်းပြောရင်၄၈လွတ်လိုက်ရပြီးတော့တင်းတုံးလာတဲ့ဖွဲ့စည်းပုံတကယ်ရွယ်ခဲ့တာကတော့ပင်လုံလို့ဘာလို့မှလုတ်ပြီးတော့ရဟာဖက်ဒရယ်ပြည်ထောင်စုပုံစံလုတ်မယ်သူတို့ပြောတာဗမာတရားရှင်းတရားဗမာတရားအဲ့လိုတိုင်းရင်းသားတွေနဲ့တန်းတူလုတ်မယ်ပြောခဲ့တယ်ပြဿနာအပြောသာရှိရဖြစ်လာတဲ့ခါကျတော့ရဟာ federal ဖွဲ့စည်းပုံမဟုတ်ဘူးအဲ unitary ဖွဲ့စည်းပုံဖွဲ့စည်းပုံရေးဆွဲခဲ့တဲ့အဲ့တော့နိုင်ငံတော်ရှင်းနေချုပ်ဦးချန်တန်းကိုရိုင်းကရေးထားတာတွေ့တယ်ပေါ့လေဒါဟာဒါ federal မဟုတ်ဘူးဒါသဏ္ဍာန်ဆောင်ထားတဲ့ federal ပေါ့လေဒါနောက်အဲ့ဒါပြတ်သွားပြီးတော့84မှာဒါဗိုလ်ချုပ်နေဝင်းမဆလာလုပ်လာတဲ့ဥပဒေကပိုတောင်ဆိုးသေးတယ်အဲ့ခါကျတော့ဒါပြည်မကိုတိုင်းခုနှစ်တိုင်းလုပ်လိုက်ပြီးတော့ပြည်နယ်နဲ့ဒန်တူပန်ဆိုတော့တိုင်းရင်းသားတွေရဲ့ဥထွေအနာဟာဘာမှမရှိတော့ဘဲနဲ့တိုင်းတွေနဲ့ဒန်တူဖြစ်သွားတဲ့ပုံစံဆိုပြီးတော့ဖြစ်သွားပြန်တယ်သပိုင်းကိုမြက်ကွက်ပြည့်ခဲ့ပြန်တယ်အဲ့နဲ့တိုင်းရင်းသားပုံကမှုတွေထပ်ဖြစ်လာတဲ့ဖွဲ့စည်းပုံကိုနှိုက်ကပြင်ရမှာဖြစ်ပါတယ်သပိုင်းကိုလည်းအမှန်တိုင်းမြင်ဖို့ကြားဖို့စဉ်တယ်ဆိုတော့ဒီဟာအခြေခံအကြောင်းရင်းတွေပါဆိုတော့အဲ့လိုအချိန်ကအကြောင်းရင်းနဲ့မှာခဲ့တော့တိုင်းရင်းသားတွေနဲ့မင်းမသက်ဖြစ်တယ်ဖြစ်တာကိုအကြောင်းပြပြီးတော့စစ်တပ်ကငါတို့နေမှာဖြစ်မယ်ဟာငါတို့စီမှာဖြစ်မယ်ဆိုပြီးတော့လုပ်ကြတယ်တချို့ကပြောတော့ပြောကြတယ်အဲ့တော့စစ်တပ်ဟာသူတို့အနာတင်းလဲခြင်းလို့များတလို့လုပ်ထားတာတမင်ဆိုပြီးတော့မှပြောကြတာဖြစ်ပါတယ်ဆိုတော့စိတ်မကောင်းဆောင်နဲ့ပြောရင်တော့ဖြစ်ရှင်းရမယ့်ပြဿနာအများကြီးပါအခုခါမှာတိုင်းရင်းသားတွေကဒီဟာကိုနားလည်ပြီးတော့လည်းအကုန်လုံးပြင်းထန်ပြီးတော့ပြေပြေလေးတိုင်းရင်းသားဆိုတော့ဗမာလူမျိုးလဲပါပါတယ်သူတို့လည်းတိုင်းရင်းသားတွေပါပဲဆိုတိုင်းရင်းသားတွေလူမျိုးစုတွေမတူကွဲပြားမှုတွေအကုန်လုံးလက်ခံပြီးလုပ်နိုင်တဲ့အခါမှာတိုင်းပြည်ကတကယ်ငြိမ်းချမ်းမှာဖြစ်ပါတယ်နှုံးမရင်တော့စစ်ကောင်စီကရွေးကောက်ပွဲလုပ်ပြီးဘလောက်ဆက်နေတဲ့အချိန်တွေကတော့တမျိုးတမျိုးနဲ့ပေါ့လေပြဿနာတွေကဆက်လက်ဖြစ်နေဥမာသာဖြစ်တယ်လို့ပြောရမှာဖြစ်ပါတယ
်ထုတ်ခဲ့ပါဦးကျော်စန္ဒရှင်အခုလိုဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတ
ယ်ဟုတ်ပါတယ်
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA Pages တက်တီစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။VOA မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့အီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တနေ့နှစ်ကြိမ်ပို့ပေးနေတဲ့အီးမေးလ်သတင်းလောက်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်
။ VOA ရဲ့အစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်။ VOA ကထုတ်လွှင့်ပေးသမျှသတင်းတွေအပတ်စဉ်ကဏ္ဍတွေနဲ့ဗီဒီယိုသတင်းတွေကို VOA ရဲ့ website စာမျက်နှာနဲ့ VOA ရဲ့ Facebook, Telegram, Instagram, X စတဲ့ social media တွေမှာလည်းအပြည့်အစုံပြန်နားဆင်လို့ရပါတယ်ခင်ဗျာ VOA American တန်ကထုတ်လွှင့်တဲ့အပတ်စီအစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်ကျွန်တော်တို့ VOA ရဲ့ Facebook Messenger မှာပဲဖြစ်ဖြစ် email လိပ်စာ varmis@voanews.com ကိုပဲဖြစ်ဖြစ်စာရေးသားပို့ပို့နိုင်ပါတယ်အခုကတော့ Gen Zero အတွက်အချိန်ကြောက်လို့လာပါပြီခင်ဗျာသမ္မတထရန့်အစိုးရသည်လက်ထက်မူဝါဒတွေကြောင့်နိုင်ငံမှာစီးပွားရေးထူမက်လူနေမှုစရိတ်သက်သာပြီးအခွန်အတုပ်ကျဆင်းမှုမျှော်လင့်နေသလိုတစ်ဖက်မှာလည်းမြန်မာအမေရိကန်လူငယ်တွေလုပ်ငန်းခွင်မှာမငြိမ်မျှမှုတွေဖြစ်လာမှာကိုစိုးရိမ်နေကြပါတယ်။ဂျန်စီပရိသတ်တွေအတွက်မခင်လေးဆက်သွယ်မေးမြန်းကြပါရခင်ဗျာ
။ဟေးဂျန်စီတို့တက်ကြင်ရောက်ပြန်ပြီနော်ဂျန်စီတို့ရေအမေရိကန်အစိုးရသည်ရဲ့အမေရိကန်သားပထမဆိုတဲ့မူဝါဒကြောင့်မလို့မြန်မာအမေရိကန်လူငယ်တွေကြားထဲမှာဘလို့မျှော်လင့်ချက်တွေရှိလာတယ်လေ။ဘလို့စိုးရင်ချက်တွေရောရှိနေလေဒီအကြောင်းအရာတွေကိုသိဖို့အတွက်မြန်မာအမေရိကန်လူငယ်နှစ်ယောက်နဲ့စကားပြောထားတယ်ပထမအဆုံးသူတို့ရဲ့မျှော်လင့်ချက်တွေကဘာတွေလဲဆိုတာကိုနားထောင်ကြည့်အောင
် He's all for the younger generation because the younger
ကျွန်တော်တို့မျိုးဆက်တဲ့လူငယ်တွေကတိုင်းပြည်ရဲ့အနာဂတ်ပါ Trend ရဲ့အမေရိကန်ပထမမူဝါဒကိုစီးပွားရေးအကြောင်းပြချက်နဲ့ကြည့်မယ်ဆိုရင်တချို့အပိုင်းတွေကိုကျွန်တော်သဘောတူပါတယ်ကျွန်တော်တို့မျိုးဆက်မှာဆိုရင်အများစုကကြောင်းလခချင်းဝင်နဲ့အင်ညာကိစ္စတွေမှာအခက်အခဲတွေအများကြီးကြုံတွေ့နေရလို့ပါအခုကျွန်တော်လက်ထပ်ဖို့စိတ်ဆက်ထားပါတယ်ကျွန်တော်တို့အိမ်ဝယ်ခြင်းပေမဲ့အိမ်ဈေးတက်လာတော့တင့်တော်နဲ့ဈေးနှုန်းနဲ့အိမ်ဝယ်ဖို့မဖြစ်နိုင်ဘူးလေဥပမာပြောရရင်ကျွန်တော်အခုတိုက်ခန်းငှားကားကလွန်ခဲ့တဲ့နှစ်ပိုင်းကကျွန်တော်မိဘတွေအိမ်ချင်းငွေပြန်ဆက်ရတဲ့ပမာဏနဲ့အတူတူကိုဖြစ်နေပါတယ်ဒါကြောင့် Donald Trump ကကျွန်တော်တို့မျိုးဆက်အတွက်ဒီစီးပွားရေးအခက်အခဲတွေကိုရှော့ချနိုင်မယ်လို့ပြောလိမ့်ပါတယ
် hardships for my generation
Trump ရဲ့ administration မှာကျွန်တော်မျှော်လင့်တာကဒီ America မှာကုန်စည်နှုန်းတိုးတက်မှုတွေအဲ့ဟာတွေကိုရှော့ချနိုင်ရမယ်အခုဓာတ်ဆီဆေးတွေအဲ့ဒါတွေရောချနိုင်ရမယ် အင်ဇင်းနှုန်းတွေဟိုအင်ဇင်းနှုန်းတွေကတော့အစိုးရတွေက control တအားမရှိပေမဲ့ဒီလူငယ်တွေကိုဝန်ထမ်းအောင်လို့ထောက်ပံ့ပေးတဲ့မူဝါဒတွေချပေးတာတွေကိုလိုအပ်တော့အဲ့ဟာတွေကတော့လိုဟိုတောင်းတမိတယ်ခင်ဗျာ
ဒီလိုသူတို့ရဲ့မျှော်လင့်ချက်တွေက train ရဲ့သမရသက်တမ်းမှာအပြည့်အဝရနိုင်ပါမလားဆိုတဲ့ပေါ်သူတို့ရဲ့အမြင်တွေက
I think it's going to take more than 4 years of his.
သူ့တမန်တန်လေးနှစ်ထက်ပိုပြီးအချိန်ယူအောင်မယ်လို့ထင်ပါတယ်။ဒါပေမဲ့သူ့အနေနဲ့ကုန်ကြစရိတ်တွေနည်းနည်းလျှော့ချတာမျိုးအခွန်လျှော့တာမျိုးဓာတ်ဆီခါတွေလျှော့တာမျိုးနဲ့လူနေမှုစရိတ်နည်းနည်းတက်တာလာစေဖို့တွေမှာကူညီကောင်းကူညီနိုင်မယ်ထင်ပါတယ်။ဒါပေမဲ့စီးပွားရေးခက်ခဲကြက်တန်းနေတာအတွက်တော့ Trump ရဲ့လေးနှစ်ကအများကြီးအပြောင်းလဲတက်ရောက်မယ်မထင်ပါဘူး။လူနေမှုစရိတ်တွေတိုးလာပေမဲ့လစာကတော့ဒီလောက်အတူတူပဲဖြစ်နေတာပါ။ဒါကြောင့်ဒီစီးပွားရေးအကျက်တဲကိုဖြည့်ရှင်းနိုင်ဖို့အပြောင်းလဲတွေလို့ဖို့ကထရန့်သက်တန်လေးနှစ်ထက်ပိုပြီးအချိန်ယူရမယ့်ကိစ္စပ
ါ that will help these economic hardships
ဒီ America First ဆိုပြီးတော့လုပ်ပေးနေတဲ့ပြောနေတဲ့စကားကြီးတော့ကျွန်တော်အပြုသဘောဆောင်တယ်လို့တော့ကျွန်တော်ထင်တယ် ဒီကဒီ America ကိုဟို right path ပေါ့လမ်းမှန်ရောက်အောင်လို့ဟိုပို့ပေးနေတယ်လို့တော့ကျွန်တော်ထင်တယ် ဒါပေမဲ့ဒီလေးနှစ်အတွင်းဖြစ်နိုင်မှုဆိုတော့မဖြစ်နိုင်ဘူး
ဒီလိုစီးပွားရေးတွေပြန်ကောင်းမှုသူတို့မျှော်လင့်ထားကြသလိုပဲတစ်ဖက်မှာလည်းသူတို့အတွက်စိုးရိမ်ချက်တွေရှိနေပြန်တယ
်။ Inequality is definitely big for me because
စိုးရိမ်မှုကတော့လုပ်ငန်းခွင်မှာမညီမျှမှုတွေဖြစ်လာမှာကိုပါပဲ။ကျွန်တော်အသက်မွေးဝမ်းကြောင်းလုပ်ငန်းမှာဆိုရင်ကျွန်တော်ကအာရှຫນွယ်ပွားလူငယ်တူဦးပါ။ကျွန်တော်ကြီးပင်းခဲ့တဲ့ Ohio ပြည်နယ်ကမြို့မှာကလည်းအများစုကလူပြူတွေပါ။ Trump ရဲ့အရင်တစ်ခေါက်သမ္မတတက်တန်းတုန်းကလည်းလူမျိုးရေးမုန်းတိမှုအခြေခံရာဇဝတ်မှုတွေအများပြားဖြစ်ခဲ့ပါတယ်။ဆန္ဒပြပွဲတွေလည်းဖြစ်ခဲ့ပါတယ်။ဒီကိစ္စတွေကကျွန်တော်နဲ့တက်တူရွယ်တူကြားမှာအလွန်ပြန့်နှံ့တက်ရောက်ပါတယ်။ဆိုရှယ်မီဒီယာတွေထုံကလာတာနဲ့အမျှဒါတွေကတောမီလိုပဲအလွန်ကိုလှင်လင်းမြန်မြန်နဲ့ပြန့်နှံ့ပါတယ်။ဒါကြောင့်လူမျိုးရေးတန်းတူညီမျှရေးဟာကျွန်တော်အတွက်အလွန်အရေးကြီးပါတယ
်။ So this is something that's very important to me.
ကျွန်တော် Berkeley မှာကျောင်းတက်ခဲ့တော့ကအဲ့လိုမျိုးဟိုအမျိုးသမီးတွေဦးစားပေးမယ်အေရှန်တွေဦးစားပေးမယ်Latino Latina လူမျိုးတွေပြီးသွားရင်ဟို African American ဟိုလူမျိုးသူတို့တွေဦးစားပေးမယ်ဆိုတော့program นี่အများကြီးကျွန်တော်လေးလာခဲ့တယ်ဒါမဲ့ကျွန်တော်ကတော့ဟိုအလုပ်ကိုင်ကိုကျွန်တော်ကောင်းကောင်းလုပ်နိုင်ဖို့အတွက်ပဲကျွန်တော် view site မိတယ်တော့တားလူတွေကတော့ဟိုစိုးရိမ်တာတွေရှိတယ်သူတို့တွေရဲ့စိုးရိမ်မှုတွေကလည်းဟိုမှန်ကန်တယ်ပေါ့နော်ကျွန်တော်အနေနဲ့ပြောရမယ်ဆိုရင်တော့ဒီအလုပ်ကိုကောင်းကောင်းမွန်မွန်လုပ်ဖို့လုပ်နိုင်ဖို့အတွက်ပဲကျွန်တော်ကတော့ view site မိတယ်ပေါ့နော
်ရှေ့ပြောင်းနေထိုင်သူတွေနဲ့ပတ်သက်ပြီးတော့ trend ရဲ့မူဝါဒတွေပေါ့သူတို့ရဲ့အမြင်တွေကရော
America's built on immigrants. The country is built on immigration.
America ဆိုတာကရွှေ့ပြောင်းနေထိုင်သူတွေနဲ့တည်ဆောက်ထားတာပါ။နိုင်ငံရခြားကရွှေ့ပြောင်းအခြေချသူတွေနဲ့ဒီနိုင်ငံကိုတည်ဆောက်ထားတာပါ။ကျွန်တော်ရဲ့မိသားစုကိုနိုင်ကလည်းရွှေ့ပြောင်းအခြေချနေထိုင်သူတွေပါ။ကျွန်တော်တငယ်ချင်းတွေတဲမှာရွှေ့ပြောင်းနေထိုင်သူတွေအများကြီးရှိပါတယ်။ American ပထမဆိုတဲ့အချက်ကိုကျွန်တော်သဘောတူပါတယ်။ဒါပေမဲ့အရေးကြီးဆုံးအချက်ကတော့ဒီရွှေ့ပြောင်းနေထိုင်တာတွေကိုစိုင်းငံ့ထားလိုက်ရင်ဖြစ်လာမယ့်အကျိုးဆက်တွေကိုသူတေချာသိမြင်နားလည်ထားတယ်လို့ကျွန်တော်မထင်ပ
ါဘူး။
မျောလင်းချမ်းနဲ့လာတဲ့သူတွေပေါ့နော်အဲဒီလိုမျိုးလူတွေပြန်ပြီးတော့ပို့ခံရတာကျွန်တော်စိတ်မကောင်းတော့ဖြစ်မိတာဗျ။ဒါပေမဲ့ဒီနိုင်ငံရဲ့တခြားအမြင်နဲ့ပြောရမယ်ဆိုရင်ဟိုလစာရတာနဲ့လစာကုန်သွားတယ်အဲ့လိုမျိုးဖြစ်နေတဲ့အချိန်မှာတခြားနိုင်ငံကလာတဲ့လူတွေကနေပြီးတော့သူတို့ရဲ့အခွင့်အရေးကိုယူနေတယ်ဆိုပြီးတော့ထင်ကြတာရှိတယ်။အဲ့ဒါ Trump ကကြတော့ America First ဆိုပြီးတော့လုပ်နေရဆိုတော့အများကြီးကတော့သူတို့ပို့နိုင်မှာမဟုတ်ပြန်ပြီးတော့ဒါပေမဲ့ဟိုပို့နိုင်တဲ့သူတွေကတော့ပို့ပြီးတော့ငါတို့ဒီအစိုးရကနေပြီးတော့ဟိုမင်းတို့နိုင်ငံ American တွေကိုအရန်ဦးစားပေးတယ်ဆိုပြီးတော့ဟန်ပြလုပ်တယ်လို့ကျွန်တော်ထင်တယ်ခင်ဗ
ျကဲဂျန်စီတို့ရေ American အစိုးရတဲ့လက်ထက်မှာမြန်မာ American လူငယ်တွေရဲ့မျှော်လင့်ချက်တွေနဲ့စိုးရိမ်ချက်တွေတချို့ကြားခဲ့ကြရတာနော်ရှေ့တစ်ပတ်ကြာလို့ရှိရင်လည်းဂျန်စီတွေအတွက်ပို့ပြီးတော့ကောင်းမွန်တဲ့အစီအစဉ်လေးနဲ့တင်ဆက်ပေးသွားဖို့ရှိနေရမှာလို့နောက်တစ်ပတ်ပြန်ဆုံကြမယ်နော်တက်တာ
မခင်လေးရဲ့ဂျန်စီအစီအစဉ်ကိုထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ VOA မြန်မာပိုင်းရဲ့ရေဒီယိုရုပ်သံအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခုတော့တပတ်တွင်းအားကစားသတင်းတွေနားဆင်ရပါတော့မယ်အမေရိကန်က MHL Hockey Champion The Florida Panthers အသင်းကိုသမ္မတ Trump ကအိမ်ဖြူတော်မှာတွေ့ဆုံပြီးတော့ဂုဏ်ပြုခဲ့ပါတယ်အာဂျီတင်နာအသင်းခေါင်းဆောင်မက်ဆီကလာမယ့်2026ကမ္ဘာဖလားနဲ့အာဂျီတင်နာအသင်းအနာဂတ်ကိုဘယ်လိုစဉ်းစားနေပါသလဲဒီလိုသတင်းတွေနဲ့အတူဆောင်းရာသီဘောလုံးသမားအပြောင်းအရွှေ့နောက်ဆုံးအခြေအနေတွေကိုကိုရန်နိုင်ကစူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ
ဘယ်ကနေငယ်က ော် NHL ဟော်ကီပြိုင်ပွဲမှာဘူးဆွဲခဲ့တဲ့ Stanley Cup Champion Florida Panthers အသင်းကိုတော့ American သမား Donald Trump ကအင်ဂျီရောမှာ February 3ရက်နေ့တင်လာနေကလက်ခံချိုးဆိုပြီးတော့ဂုဏ်ပြုခဲ့ပါတယ်။ Florida Panthers အသင်းဟာပြီးခဲ့တဲ့2024 Stanley Playoff Final မှာကနေဒါက Edmonton Oilers အသင်းကို4ပွဲ3ပွဲနဲ့နိုင်ပြီးတော့ Champion ဖြစ်ခဲ့တာပါ。
2024 Stanley Cup Champions the Florida Panthers and it was a tremendous
2024 Stanley Playoff Champion ကFlorida Panthers အသင်းပါဒီပြိုင်ပွဲကတကယ်ကိုကြီးမားတဲ့ပြိုင်ပွဲကြီးဖြစ်ပြီးလူတိုင်းကြည့်ကြတာပါခင်ဗျားတို့ Stanley Flower ကိုပထမဆုံးအကြိမ်ဘူးဆွဲခဲ့တာကြောင့်တသင်းလုံးအတွက်ဂုဏ်ယူပါတယ
်ဒီခဏမှာတော့ Florida Panthers အသင်းက Donald Trump ရဲ့သမ္မတသက်တမ်း45ဆမျောက်နဲ့48ဆမျောက်ကိုဂုဏ်ပြုတဲ့အနေနဲ့မမောင်သွင်းတဲ့ကြောင်းနံပါတ်45နဲ့48ပါတဲ့အသင်းအင်ဂျီတစ်ထည့်အပြင်အခုလက်ရှိ48ရောင်းမြောက်သမ္မတသက်တမ်းကိုဂုဏ်ပြုတဲ့အနေနဲ့လဲကြောင်းနံပါတ်48 Trump ဆိုတဲ့နာမည်နဲ့အသင်းအင်ဂျီတစ်ထည့်ရွှေနဲ့လှုပ်ထားတဲ့ဟော်ကီရိုက်တဲ့ဒုတိယချောင်းကိုလည်းလက်ဆောင်နေအဖြစ်ပေးခဲ့ပါတယ် Florida Panthers အသင်းဟာသမ္မတ Trump ရဲ့ဒုတိယသမ္မတသက်တမ်းမှာတော့အင်ဂျီတော်ကိုပထမဆုံးလာရောက်တဲ့အားကစားအသင်းနဲ့ဖြစ်ခဲ့ပါတယ်ခင်ဗျာအာဂျင်တီးနားအသင်းကောင်းဆောင်လီယိုနယ်မက်ဆီဟာလာမယ့် 2026 ကမ္ဘာဖလားကိုကစားခြင်းနဲ့ပုံရှိတယ်လို့အာဂျင်တီးနားနီးပြလီယိုနယ်စကလိုနီကပြောလိုက်ပါတယ်။ဒါပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့တရားဝင်ကြေညာဖို့ကတော့စိတ်ဆောနေသေးတယ်လို့လည်းစကလိုနီကပြောပါတယ်။မက်ဆီဟာပြီးခဲ့တဲ့2022ကမ္ဘာဖလားတုန်းကတော့ဒီ2022ကမ္ဘာဖလားဟာသူ့အတွက်နောက်ဆုံးကမ္ဘာဖလားဖြစ်တယ်ဆိုပြီးတော့ပြောထားတာပါ။ဒါမဲ့လည်းအသက်38နှစ်ရှိဖြစ်တဲ့မက်ဆီဟာအာဂျင်တီးနားအသင်းနဲ့အတူ2022ကမ္ဘာဖလား2021နဲ့2024ကိုပါအမေရိကဖလားတွေကိုဘူဆွဲပြီးတဲ့နောက်မှာတော့အသင်းမှာဆက်ရှိပြီးတော့ကစားဖို့စိတ်ဆန္ဒရှိနေတာဖြစ်တယ်လို့စကလုံးနီကပြောပါတယ်ခင်ဗျာအင်္ဂလန်ပရီးမီယာလိဂ်ကဘောလုံးပွဲတွေဘက်မှာတော့ဒီဘက်မှာအာဆနယ်ကချန်ပီယံမန်ချက်စတာစီးတီးကို5ဂိုးတကူနဲ့ဂိုးပြတ်နိုင်သွားခဲ့ပါတယ်။ပွဲစပြီး10မိနစ်ကျော်မှမန်စီးတီးနောက်တန်းအမားကနေအာဆနယ်ဂိုးစရပြီးတော့ဒါကိုဒုတိယပိုင်းမှာမန်စီးတီးကပြန်ချိန်ပါတယ်။ဒါပေမဲ့လည်းအာဆနယ်ကချက်ချင်းပဲတကူထပ်သွင်းပြီးတော့နောက်ထပ်လည်း3ဂိုးသွင်းသွားတာကြောင့်နောက်ဆုံးမှာအာဆနယ်က5ဂိုးတကူနဲ့နိုင်သွားခဲ့ပါတယ်။အာဆနယ်ကိုဂိုးပြတ်ရှုံးလိုက်တာနဲ့ပတ်သက်ပြီးတော့မန်စီးတီးနီးပြဂွာဒီယိုလာပြောတာကတော့
Of course It's difficult, you know, when you lose 5-1, it's no defense. It's my feeling I'm here expressing. But the game was well played.
မာဂိုတကူနဲ့ရှုံးတာကတော့တော်တော်ခံရခဲ့ပြီးကျွန်တော်တို့အတွက်ခက်ခဲပါတယ်ဒါကိုဘယ်လိုမှကာကွယ်ပြောဆိုဖို့လည်းမဖြစ်နိုင်ပါဘူးပွဲရလတ်ကတော်တော်ဂိုးပြတ်သွားပြီးအဲ့ဒီအတွက်စိတ်ပြက်မိပါတယ
်ဆိုတော့အာဆနယ်နဲ့မန်စီးတီးဘာကြောင့်ဒီလောက်ထိဂိုးပြတ်သွားတာပါလဲဒီနှစ်သင်းကြားမှာခြေစမ်းရရောတကယ်ပဲအဲ့ဒီလောက်ထိကွာသွားတာပါလားနာမည်ပတ်သက်ပြီးတော့ soccer follow channel အိမ်တာချုပ်ကိုကျော်မျိုးဝင်ကတော့
Man City နောက်တန်းပါဗျာဟို Arsenal ရသွားတယ်ပထမကဂိုးပဲဖြစ်ဖြစ်ပေါ့နော်အဲသူတို့တော်တော်လေးကိုဗျာအားနေတော့တွေ့ရတယ်အဒီဇန်နဝါရီသေကောမှာ Man City ကနောက်တန်းနေရာတွေအပြည့်ထားတယ်ဆိုပေမဲ့အတကယ်တော့သူတို့ရဲ့ဒီစနစ်ပိုင်းဆိုင်ရာတွေပေါ့နော်နောက်တန်းရဲ့ဒီစနစ်ပိုင်းဆိုင်ရာတွေကတော်တော်လေးလိုအပ်ချက်ရှိနေတယ်လို့ကျွန်တော်ကမြင်တယ်ဗျာကွင်းလယ်မှာဆိုရင်ဒီ Declan Rice နဲ့ဒီ Partey တို့ရဲ့ဒီတော်တော်အဖြစ်ဒီဘောလုံးအပန်အပိုးတွေကောင်းမွန်မှုတွေကဒါမန်စီးတီးကတော့ပြန်ပြီးအတူယူရတော့မယ့်အနေထားဖြစ်သွားတယ်။အဲ့တော့မန်စီးတီးရဲ့လိုအပ်ချက်ပဲလို့ကျွန်တော်ကမြင်တယ်လေ။အဲ့တော့ဒီဒုတိယပိုင်းမှာလည်းတိုင်းစတိုင်းဂိုးတွေသွင်းသွားရမှာလေ။မန်စီးတီးနောက်တန်းရဲ့အားနည်းမှုကိုပြနေတော့အဲ့သူတို့ဒီကစားသမားတွေကိုဒီစကယ်လီတို့ဘောလုံးသူတို့ကာရတဲ့ဇာတ်ရည်လေးတော့အဖက်ဘောလုံးဆွတ်ထုတ်ပြီးတော့ကန်သွင်းသွားတာမျိုးတွေကဒါမန်စီးတီးနောက်တန်းကတကယ်ကိုဟိုအားနည်းတယ်လို့ပြောအောင်။ဒါမျိုးတွေကမဖြစ်သင့်ဘူး။အော်တခါတခါဖြစ်သွားတာလေတွေ့ရတယ်ဗျ။မန်စီးတီးတိုက်စစ်ပိုင်းကိုကြည့်မယ်ဆိုရင်လည်းဗျ။အာပထမပိုင်းမှာလည်းဟာလန်ကအဘလုံးကြည့်တွဲမှု6ချိန်လောက်ပဲရှိ။အဒုတိယပိုင်းကျတော့ဟာလန်စီကဘောလုံးကမရောက်တော့။ဟာလန်ကအဲ့လိုမျိုးဟိုဒီတုစီကိုဘောလုံးနဲ့လာမှကစားအားကောင်းမျိုးဂိုးသိန်းအားကောင်းတဲ့ကစားလုံးမျိုးသူကအစ်ဆက်တို့လိုပုံစံမျိုးမရှိဘူး။ဟောပြီးခဲ့ဒီယူကာဆယ်ရောအာဆနယ်နိုင်သွားတဲ့ပွဲမှာဆိုရင်အစ်ဆက်တို့ကအစ်ဆက်စီကိုဘောလုံးနဲ့ရောက်တာများတယ်ပေါ့နော်။အခုကြောင့်ဒီရောက်ပိုင်းမှာဟာလန်စီဘောလုံးကိုထွက်မလာတော့အဲ့ဒီအပိုင်းတွေကလည်းမန်စီးတီးတိုက်စစ်မှာပြင်ဆင်ရမယ့်အပိုင်းလေးတွေလို့မြင်တယ်ဗျ။အ
ာဆနယ်ကမန်စီးတီးကိုဂိုးပြတ်နိုင်လိုက်သလိုဒီတစ်ပတ်မှာ Nottingham Forest ကလည်းအင်္ဂလန်ပရီးမီယာလိဘောလုံးပွဲတွေမှာအသင်းကြီးတွေကိုဒုက္ခပေးနေတဲ့ Brighton ကို9ဂိုးဂိုးရှိနဲ့ဂိုးပြတ်နိုင်သွားခဲ့ပါတယ်။ဇယားထိတ်ကလီဗာပူးကတော့ဒီတစ်ပတ်မှာဘုံမောက်ကို9ဂိုးဂိုးရှိနဲ့နိုင်ပြီးကျန်တဲ့အသင်းတွေထက်တပွဲလျှော့ကစားပြီးတော့56မှတ်နဲ့ဇယားထိတ်မှာရှိနေပြီးအာဆနယ်က50နဲ့ဒုတိယ
Northern Forest က48မှတ်နဲ့တတိယနေရာမှာရှိနေပါတယ်ခင်ဗျာ။ဆောင်းရာသီဘောလုံးသမားအပြောင်းအရွှေ့အစီမှာတော့ဘယူသင်းကအသင်းအတွက်အရေးကြီးလိုအပ်နေတဲ့ဘယ်နောက်ခံနေရာအတွက်စီးရီးယားကလက်ချေအသင်းမှာကစားနေတဲ့ဒိမတ်နောက်တန်းလူပက်ထရစ်ဒိုဂူကို၅နှစ်စာချုပ်ချုပ်လိုက်တယ်လို့တနင်္ဂနွေနေ့ကခြင်းကြပါတယ်။မန်ယူကသူ့ကိုခေါ်ဖို့အတွက်ယူရိုတန်း30ပေးရတယ်လို့လည်းသတင်းတွေကဖော်ပြနေကြပါတယ်။တစ်ချိန်တည်းမှာပဲမန်ယူမှာနီးပြအမ်မရိုနဲ့အဆင်မပြေတဲ့အင်္ဂလန်တိုက်စစ်မှုမာကတ်စ်ရက်ရှ်ဖို့ကိုတော့အက်စတန်ဗီလာအသင်းကဒီဘောလုံးရသည့်အကုန်အထိအငားစာချုပ်နဲ့ခေါ်လိုက်ပါတယ်။ရက်ရှ်ဖို့ကတော့သူ့အနေနဲ့ဘောလုံးပဲကစားခြင်းပြီးတော့အခုလိုဗီလာကိုအငားစာချုပ်နဲ့ပြောင်းဝင်ရအောင်ကြိုးပမ်းပေးတဲ့သူတွေအားလုံးကိုကျေးဇူးတင်တယ်ဆိုပြီးတော့ပြောလိုက်ပါတယ်။ဒါပြန် Aston Villa အသင်းဟာ PSG အသင်းမှာကစားနေတဲ့ Spain ကစားသမားမှာကို Asensio ကိုလည်းဒီဘောလုံးရသည့်အကုန်ထိအငားစာချုပ်နဲ့ခေါ်လိုက်ပြီးတော့တိုက်စစ်ကိုထပ်ပြီးတော့အားဖြည့်လိုက်ပါတယ်။ Italy က Serie A မှာတော့ AC Milan အသင်းက Chelsea မှာကစားနေတဲ့ Portuguese တိုက်စစ်မှု João Félix ကိုဒီဘောလုံးရသည့်အကုန်ထိအငားစာချုပ်နဲ့ခေါ်ယူလိုက်ပါတယ်။ AC Milan က João Félix ကိုခေါ်ဖို့အတွက်လာဆောင်ငွေအပြင်5ရန်ကအဖြစ်နဲ့ပေါင်5သန်းပေးရမှာဖြစ်ပါတယ်။အချိန်တည်းမှာပဲတူရကီကဂလာတာဆာရီအသင်းကလည်း AC Milan မှာကစားနေတဲ့ Spain တိုက်စစ်မှု Alvaro Morata ကိုတနည်းအငားစာချုပ်နဲ့ခေါ်လိုက်ပါတယ်ဂလာတာဆာရီကအသက်30နှစ်ရှိဖြစ်တဲ့ Morata ကိုခေါ်ဖို့အတွက်ငားရန်ကအဖြစ်နဲ့ Euro 6သန်းပေးရတယ်လို့ပြောထားပါတယ်ဂျာမနီဘက်မှာတော့ Bayern Munich ရဲ့အသင်းကအသက်38နှစ်ရှိဖြစ်တဲ့ဂိုးသမား Manuel Neuer ကိုစာချုပ်တန်တန်တနှစ်ထပ်တိုးလိုက်တယ်လို့တနင်္လာနေ့ကကြေကျပါတယ်အခုလိုစာချုပ်တနှစ်ထပ်တိုးလိုက်တာကြောင့်သူဟာ2026ဇွန်လအကုန်ထိဘိုင်းမြူနစ်အသင်းမှာဆက်ပြီးတော့ရှိသွားမှာဖြစ်ပါတယ်ခင်ဗျာ။ဘာလို့တိုက်စစ်မှုနေမှာကတော့ Saudi Pro League က Al Hilal အသင်းနဲ့နှစ်ဖက်သဘောတူညီမှုနဲ့စာချုပ်ကိုဖျက်သိမ်းခဲ့ပြီးတော့သူ့ရဲ့အသင်း Hong Santos အသင်းကိုပြောင်းသွားခဲ့ပြီးဖြစ်ပါတယ်။နေမှာဟာပြီးခဲ့တဲ့ January 31ရက်နေ့က Santos အသင်းကိုပြန်ရောက်သွားခဲ့ပြီးတော့ Santos ပရိသတ်တွေကလည်းသူ့ကိုအချီးအကျဉ်ချိုးခဲ့ကြပါတယ်။ Santos အသင်းကိုပြန်လာတဲ့ပတ်သက်ပြီးနေမှာပြောတာကတော့
OMHK que a seleção brasileira é algo que
ကျွန်တော်အနေနဲ့ဘရာဇီးလက်ရွေးစင်အသင်းမှာပြန်ကစားကြမှာတယ်ဒါကတော့ရှင်းပါတယ်ကျွန်တော်အနေနဲ့ဘရာဇီးအသင်းနဲ့အတူအောင်မြင်မှုရဖို့လိုနေပါတယ်ဆိုတော့ကျွန်တော်မှာအထူးတာဝန်တရရှိပါတယ်ဒါကကျွန်တော်တို့တော့နောက်ဆုံးခွင့်ရလေးဖြစ်ပြီးတော့ဘလို့အနေထားပဲဖြစ်ဖြစ်ဒါကိုရအောင်လုပ်သွားမှာပါကျွန်တော်မှာလုပ်ရမယ့်ရည်မှန်းချက်တွေရှိပါတယ
်နေမဟာ2010ကမ္ဘာဖလားပြီးမှာဘရာဇီးလက်ရွေးစင်ဖြစ်လာခဲ့ပြီးတော့ဘရာဇီးအသင်းနဲ့အတူ2013ကမ္ဘာတိုက်ကြီးများဖလားဘောလုံးပွဲနဲ့ရီယိုအိုလံပစ်ပြိုင်ပွဲတွေမှာရွှေစိတ်တွေရခဲ့တာပါဒါမဲ့လည်းကမ္ဘာဖလားမှာရောကိုပါအမေရိကဖလားမှာပါသူဟာအောင်မြင်မှုမရခဲ့ပါဘူး။ဒါကြောင့်သူ့အနေနဲ့ဘရာဇီးလက်ရွေးစင်အသင်းမှာပြန်ပါပြီးတော့အသင်းနဲ့အတူလာမယ့်2026ကမ္ဘာဖလားမှာအောင်မြင်မှုရနိုင်ဖို့အတွက်မျှော်လင့်နေပုံရတယ်လို့ပြောရမှာဖြစ်ပါတယ်ခင်ဗျာ
။မတေချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြားရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြပြီးတာတွေကတည်င်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်။ကျမတို့ VOA ကအန်ရဲကြားကတည်င်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA American အတန်းကတည်င်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ရှင
်တည်င်းချင်းချုပ်ကိုဆက်လက်တင်ပြပေးပါမယ်စီပတိပခါတွေဖြစ်နေတဲ့ဂါဇာကမ်းမြောင်ဒေသကိုအမေရိကန်ကပိုင်ဆိုင်လို့ကြောင်းသမ္မတဒေါ်နယ်ထရန့်ရဲ့ပြောဆိုမှုပေါ်အမေရိကန်မဟာမိတ်တွေရောပြိုင်ဘက်နိုင်ငံတွေကပါဗုဒ္ဓဦးနေကပြစ်တင်ရှုတ်ကြလိုက်ကြပါတယ်။ပါလက်စတိုင်းပြည်သူ2000လောက်ကိုအခြားတိုင်းပြည်တွေစီရွှေ့ပြောင်းပြီးဂါဇာကိုအရှိအလယ်ပိုင်းဒေသရဲ့အပန်းဖြေဒေသအဖြစ်ပြောင်းလဲပစ်လိုတယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူးနဲ့အင်ဗျူရောမှာပူးတွဲကျင်းပတဲ့အင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာသမ္မတထရန့်ကအဲ့ဒီလိုပြောဆိုခဲ့တာဖြစ်ပါတယ်။အမေရိကန်နဲ့ကွာတီမာလာနိုင်ငံခြားပူပေါင်းဆောင်ရွက်မှုခိုင်မာအားကောင်းရေးအတွက်နိုင်ငံခြားအထောက်ပံ့နောက်အခြေခံအဆောက်အုံဆိုင်ရာစီမံကိန်းတစ်တွေနဲ့ကွာတီမာလာနိုင်ငံကိုထောက်ပံ့မဲ့အစီအစဉ်ကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးမာကိုရူဘီယိုကပုံတူးနေမှာကြေညာခဲ့ပါတယ်။ကဘာတဝမ်းလုံးမှာရှိတဲ့အမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ဝန်ထမ်းအားလုံးနီးပါးတို့ရဲ့လုပ်ငန်းတွေရပ်ဆိုင်းလိုက်ပြီးဖြစ်ကြောင်းသမ္မတထရန့်အစိုးရကအင်္ဂါနေ့မှာပြောပါတယ်။နှစ်ပေါင်း60ကြာဆောင်းလာတဲ့ တိုက်ဖြတ်ပညာရေးဟုတ်တရင်ချင်းချုပ်ကဒီလောက်ပါပဲဒီကနေ့အတွက်အစီအစဉ်ထုတ်လွှင့်မှာကတော့ကိုကျင်းကျင်းဖြစ်ပါတယ်ရုပ်သံပိုင်းဆိုင်ရာကတော့ James Smith ဖြစ်ပါတယ်ဗီဒီယိုကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျွန်တော်ကတော့စံကြောပါခင်ဗျာ